Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဇွန်လ25ရက်အင်္ဂါနေ့မနက်ခင်း View Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51နဲ့လိုင်းလံမီတာ190ရူကနေဖမ်းယူနိုင်နေပါတယ်။ကျွန်မခင်ဗျူထွေးပါဒီမနက်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင
်။ရုရှားကထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသရဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အပေါ်ရုရှားကအမေရိကန်နိုင်ငံကိုပြစ်တင်ပြောဆိုပါတယ်။ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားပြန်လည်ကာကွယ်ရေးသဘောတူညီချက်အပေါ်မှာအမေရိကန်ပြည်ထောင်စုကသတိထားစောင့်ကြည့်နေပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့2024နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုစင်စာထဲမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့်တိုင်ရဲ့3မှာဆက်ပြီးတော့သတ်မှတ်ထားပါတယ
်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေအပြင်စကိုင်းတိုင်းအတွင်းကတန်ဂါရော်ရီစစ်ကောင်စီကိုပတ်တာနှိတ်ကုဆနာကန်ဆောင်တပိတ်မှောက်ကြတဲ့အကြောင်းနဲ့စစ်ကောင်စီကအမျိုးသမီးတွေကိုစစ်မှုထမ်းခေါ်ယူရမယ်ဆိုတဲ့သတင်းတွေကြောင့်အများပြည်သူကြားဘလို့စိုးရိမ်မှုတွေရှိနေတယ်လဲဆိုတာကိုလည်းတင်ပြပေးပါမယ်။အညာကလက်နက်ကင်တော်လှန်ရေးအကြောင်းမေးမြန်းချက်နဲ့အပတ်စဉ်စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာချုပ်လင့်ပေးဦးမှာပါ။အခုတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်ကပြောပြပါမယ်ရှင
်။ပါလက်စတိုင်းဒုက္ခသည်တွေအရေးဆောင်ရနေတဲ့ကုလသမဂ္ဂအဖွဲ့အကြီးကဂါဇာကမ်းမြောင်ဒေသတွင်အကူအညီတွေပေးပို့ရေးအလွန်ခက်ခဲနေတယ်လို့ရမငွေပြတ်လတ်လာတဲ့အပေါ်ဆိုရင်ကြောင့်တင်းလာနေမှာပြောဆိုပါရယ်တအူရီကိမဲ့ပြီးတော့ခိုးဆိုးလူရမှုတွေနဲ့မောင်ခိုးလုပ်ငန်းတွေထူပြောလာတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ရင်အလွန်ခက်ခဲလာတယ်လို့လဲအန်ဝါကော်မရှင်နာမင်းကြီးဖီလီပီလာဇာရီနီကဂျနီဗာမှာကျင်းပတဲ့အကြံပေးကော်မရှင်အစည်းအဝေးမှာပြောပါတယ်။ကာဇာဒေသမှာလူပေါင်း2,000လောက်ငရဲပြည်ထဲမှာနေနေရတယ်လို့လဲပြောပါတယ်။အီဂျစ်နိုင်ငံနဲ့ရာဖာမြို့နယ်စပ်ကိတ်လမ်းတွေပိတ်လိုက်တဲ့အတွက်လူမှုအကူအညီတွေပုံမပြတ်တော့သွားမှာကိုကုလအေဂျင်စီတွေကစိုးရိမ်နေတာပါ။နယ်မြေစစ်ဆင်ရေးအတွင်းပါလက်စတိုင်းဒုက္ခသည်စခန်းထဲကအန်ဝါရဲ့ဌာနတချို့မှာအစ္စရေးတပ်တွေလာရောက်တပ်ဆွဲပြီးတော့ဝန်ထမ်းတွေရဲ့လှုပ်ရှားသွားလာမှုကိုပါတင်းကြပ်စွာကန့်သတ်ထားတယ်လို့လည်းပြောပါရယ်ဟာမတ်စ်တို့တိုက်ခိုက်မှုစတင်ခဲ့တဲ့အောက်တိုဘာ9ရက်နောက်ပိုင်းအန်ဝါဝန်ထမ်း193ဦးထပ်မံတေဆုံးခဲ့ရတယ်လို့လည်းသူကပြောပါရယ်ရုရှားတို့ထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသထဲကမစ်ဆိုင်းဒုံးနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရတဲ့အတွက်ရုရှားကအမေရိကန်နိုင်ငံကိုပြစ်တင်ပြောဆိုပါရယ်ရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီကိုနိုင်ငံခြားရေးဌာနစီဆင်ခေါ်ပြီးတော့အဲ့ဒီလိုပြောဆိုခဲ့တာပါယူကရိန်းတို့ကအမေရိကန်တို့ပေးပို့ထားတဲ့မစ်ဆိုင်းဒုံးတွေနဲ့ခရိုင်းမီးယားဒေသထဲကိုပစ်ခတ်ခဲ့တာဖြစ်ပြီးဒီလောက်ရက်အတွက်ကျင်းတည်လက်တုံပြန်မယ်လို့ရုရှားကပြောဆိုခဲ့ပေမဲ့လို့အသေးစိတ်ကတော့မပြောပါဘူးအမေရိကန်တို့ထောက်ပံ့ထားတဲ့ ATACMS မစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရတဲ့အတွက်လူ၄ဦးထပ်မံတေဆုံးပြီးတော့150ကျော်ဒဏ်ရာရခဲ့တယ်လို့ရုရှားတို့ကပြောပါတယ်အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဘတ်စ်ကတိုက်ခိုက်မှုကြောင့်တေဆုံးသူအရေအတွက်ကိုသတိမပြုမိပေမဲ့လို့ယူကရိန်းနဲ့ရုရှားတို့ကြားပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့ VOA ကိုပြောပါတယ်ယူကရိန်းကတော့အရသာတေဆုံးမှုအနည်းဆုံးဖြစ်မဲ့နေလန်ကိုရှာဖွေနေချိန်မှာရုရှားရဲ့တိုက်ခိုက်မှုတွေကအစကတည်းကရက်ဆက်ကြမ်းကြုတ်မှုတွေရှိတယ်လို့လည်းသူကပြောပါတယ်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအပြန်အလှန်ကာကွယ်ရေးသဘောတူညီချက်အသစ်ပေါ်အမေရိကန်ပြည်ထောင်စုကဂီရုဆိုင်လေလာစောင့်ကြည့်နေပါတယ်။ဒီသဘောတူညီမှုစာချုပ်အရမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝဲပစ်မစ်ဆိုင်းဒုံးကြီးအစီအစဉ်တွေအပေါ်အချောက်အပတ်တွေဖြစ်လာနိုင်တယ်လို့အမေရိကန်ကယုံကြည်နေတာပါ။ကာကွယ်ရေးသဘောတူညီမှုစာချုပ်လက်မှတ်ထိုးလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနဲ့သူ့ရဲ့ရေရှည်မဟာမိတ်တရုတ်နိုင်ငံတို့ကြားမှာလည်းတင်းမာမှုတွေရှိလာတဲ့လက္ခဏာတွေတွေ့နေရတယ်လို့အမေရိကန်ကပြောပါတယ်။အရှေ့မြောက်အာရှဒေသမှာအကြအတဲတွေဆိုက်လာစင်နေတဲ့ရန်လိုတဲ့ခြေလမ်းတွေကိုမြောက်ကိုရီးယားကစတင်လာမှကိုတရုတ်နိုင်ငံကစိုးရိမ်မှုရတယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကတ်ကမ်ဘယ်ကတင်းလာနေမှာပြောပါတယ်အင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာရေးတည်ထောင်ရေးနိုင်ငံခြားဆက်ဆံရေးကောင်စီမှကျင်းပတဲ့အစည်းအဝေးမိန့်ခွန်းမှာမစ္စတာကမ်ဘယ်ကအဲ့ဒီလိုပြောဆိုသွားတာပါကာကွယ်ရေးသဘောတူညီမှုနဲ့ပတ်သက်လို့နောက်ထပ်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေပုံမရှင်းလင်းသွားအောင်တောင်ကိုရီးယားအရာရှိတွေနဲ့သတင်းတွေနဲ့ကဖုန်းနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့လည်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့2024ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစာထက်မှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့် Tier 3မှာဆက်ပြီးတော့တက်မှတ်ထားသလိုလူကုန်ကူးမှုတွေမှာအစိုးရကိုယ်တိုင်ပါဝင်ပတ်သက်တဲ့နိုင်ငံ73နိုင်ငံစီမှာပါထည့်သွင်းထားပါတယ်
။ Traffickers used fake job listings to lure individuals away from their homes with the promise of well-paying jobs. Instead,
ဥပမာတစ်ခုပြပါစေအလုတ်ကောင်းကောင်းရမယ်ဆိုပြီးတော့လူတွေကိုလူကုန်ကူးသူတွေကလင်ညာခေါ်ယူပါတယ်သူတို့ဖုန်းတွေကိုသိမ်းမြန်မာနိုင်ငံတဲကလုံလုံရင်ထူထူထပ်ထပ်နဲ့ပိတ်ဆို့ထားတဲ့ခြံဝန်းတွေထဲကိုခေါ်ယူသွားခံရပါတယ်အဲ့ဒီမှာသူတို့ကိုအွန်လိုင်းပေါ်ကနေတခြားသူတွေကိုငွေကြေးလိမ်လည်တာတွေလုပ်စီပါတယ်ငွေကြေးလိမ်လည်ခံရတဲ့အထက်မှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်က2024ခုနှစ်အတွက်အစိုးရခါစားထုတ်ပြန်တဲ့မိန့်ခွန်းအတွင်ပြောဆိုသွားတာပါလူကုန်ကူးမှုတွေအကြီးအကျယ်ဖြစ်နေတဲ့ online လိမ်ညာလုပ်ငန်းတွေနိုင်ငံတွင်ကျယ်ပြန့်လာတာကိုစစ်ကောင်စီကထိတိုက်ရောက်မနိုင်နှင်းနိုင်တာကိုဒီအစင်းခန်းစာအတွင်ထောက်ပြထားပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်းအသုံးပြုတာအတင်းအဓမ္မလှုပ်အားခိုင်းစေမှုပုံစံတွင်ဆက်လက်အသုံးပြုနေတာတွေရှိတယ်လို့အစင်းခန်းစာမှာထောက်ပြထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေတည်တည်တသားဆောင်ရွက်ဖို့ပြက်ကွက်သွဲဆိုပေမဲ့လူကုန်ကူးမှုတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေတော့ရှိခဲ့တယ်လို့လည်းအစင်းခန်းစာမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိဘဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရေးနှီးလန့်အားလုံးကိုအသုံးပြုနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Kristen Brinker ပြည်ခဲ့တဲ့ Vietnam ကြီးစဉ်အတွင်းမြန်မာစစ်သက်ကရစ်တဲ့အကြီးတန်းအရာရှိတဦးနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ် VOA ကမေးမြန်းရမှာနိုင်ငံခြားရေးဌာနတာဝန်ရှိသူကအခုလိုတုံ့ပြန်တာပါ။မြန်မာပြည်သူတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်တာသူတွေကိုလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူမှုဆန္ဒအတိုင်းဒီမိုကရေစီဖော်ဆောင်မှုအတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားတယ်လို့လည်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်အန်ယူဂျီအမျိုးသားညညရဲ့အစိုးရလူအခွင့်ရေးဝန်ကြီးဦးအောင်မျိုးဝင်းကတော့လူမျိုးရုံးတပ်ဖြတ်မှုအပအဝင်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အာဏာမှုတွေကျူးလွန်တဲ့အာဏာ့အသားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ရရားတွေတုံးပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ကိုပို့ပြီးတော့လိုလာတယ်လို့ VOA ကိုပြောပါတယ်။တပ်ဖြတ်မှတွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းတယ်ဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့တုံ့ပြန်ပါတယ်တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့အာဆီယံဘုံသဘောထား၅ချက်ချထားပေမဲ့၃နှစ်ကျော်ကြာလာတဲ့အထိအလုပ်မဖြစ်နိုင်ခဲ့တာကိုလည်းဦးအောင်မျိုးမင်းကထောက်ပြပါဗျ။တောင်ကိုရီးယားနိုင်ငံကလီသီယမ်ဘက်ထရီစက်ရုံတစ်ခုအကြီးကျယ်မီလောင်ကျောင်းခဲ့တာမှတရုတ်နိုင်ငံသားရှိဦးအပါဝင်သေဆုံးသူ20ထဲမှနေရှိပြီးတော့တအူးပျောက်ဆုံးနေတယ်လို့တောင်ကိုရီးယားမိသက်ဌာနကတင်လာနေမှာပြောပါဗျ။သေဆုံးသူတွေထဲမှာလာအိုစ်နိုင်ငံသားတအူးနဲ့ဘယ်နိုင်ငံသားမှမသိရသေးတဲ့တအူးပါဝင်တယ်လို့လည်းမိသက်ဌာနကသတင်းမီဒီယာတွေကိုပြောပါတယ်။မီလောင်မှုအတော်ဆိုးတဲ့အတွက်သေဆုံးသူဘသူဘဝဆိုတာဖော်ထုတ်နိုင်ဖို့ကြာနိုင်တယ်လို့လည်းပြောပါတယ်။လီသီယမ်ဘက်ထရီကိုစစ်ဆေးထုတ်ပို့တဲ့စက်ရုံဒုတိယထပ်ကနေပောက်ကွဲတံတွေထွက်လာတဲ့အချိန်စက်ရုံမှာအလုပ်လုပ်နေသူက100ထက်မနည်းရှိတယ်လို့လည်းမိသက်ဌာနကပြောပါတယ်။အလုပ်သမား88ဦးဘေးကင်းရောက်အတည်ပြုနိုင်ပေမဲ့လို့အတော်များများပျောက်ဆုံးနေပါသေးတယ်လို့လည်းနိုင်ငံပိုင်ယွန်းဟသတင်းဌာနကပြောပါတယ်။ရှာပွေကက်ဆေးရဲ့အဖွဲတွေကစေယုံထဲဝင်နိုင်တဲ့အချိန်မှာရှုပ်အလောင်း20တွေ့ခဲ့ရတာပါမိညွန့်ကျိုးသွားအောင်မိသက်သမားတွေညှိနှိုင်းနိုင်ခဲ့ပြီးမိကျွမ်းနေတဲ့အလောင်းတွေကိုပါဆွဲထုတ်နိုင်ခဲ့တာဖြစ်ပါတယ
်ဆိုလာ25ရဲ့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုနန်းလောင်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့စကိုင်းတိုင်းတွင်းကတန်ဃာတော်တွေစစ်ကောင်စီကိုပတ်တနိတ်ကုစနာကန်ဆောင်တပိတ်မှောက်ကြတဲ့အကြောင်းတင်ပြပေးပါမယ်။ပဲခူးမြို့ငွေနေမိတာယုံဆရာတော်ပြစ်ခတ်ခံရပြီးတော့ပြည်လုံးတော်မူတာနဲ့ပတ်သက်လို့စကိုင်းတိုင်းတွေကဆရာတော်တန်ဃာတော်တွေပတ်တနိတ်ကုစနာကန်ဆောင်တပိတ်မှောက်နေကြပါတယ်။စစ်ကောင်ဆောင်အနေနဲ့ဒီဖြစ်စဉ်အပေါ်လူကိုယ်တိုင်ဝန်ခံတောင်းပန်တာကိုတပိတ်မှောက်ဆရာတော်တွေကလူလာနေကြပြီးတော့တခြားဆရာတော်တန်ဃာတော်တွေလည်းပါဝင်ကြဖို့နှိုးဆော်ထားပါတယ်။ရန်ကုန်ကသတင်းပေးပို့ချက်အပြည့်အစုံကိုသားညုံပြောပြပါမယ်ရှင်
။စစ်ကောင်စီလူကြိုးတပ်ဖွဲ့ဝင်တွေပြစ်ခတ်ခဲ့လို့ဘကုံးမျိုးဝင်းနေမီတယုံဆရာတော်ပြောင်းလဲအောင်မူရတဲ့အပေါ်မှာစကိုင်းတိုင်းချောင်းမျိုးနယ်နဲ့တပိန်းမျိုးနယ်တဲ့ဂျွန်လ23ရက်နဲ့24ရက်နေ့တွေမှာတန်ဃာတော်တွေကဇက်တိုက်ဆူသလိုပဲပတ်တနီကုစနာကန်ဆောင်တပိန်းမှောက်တာတွေလုပ်ကြပါတယ်။ ဆရာတော်ထုတ်ဝေခဲ့တဲ့စာပေတွေကိုဖတ်ရှုတင်ကြားခဲ့ရတဲ့ချောင်းမြို့နယ်တဲကဆရာတော်တန်က15ပါးလောက်ကဒီဂျွန်လ23ရက်နေ့မှာစုပေါင်းပြီးတော့စတပိတ်မှောက်ခဲ့ကြတာပါတပိတ်မှောက်တဲ့အချိန်ဤနဲ့ပတ်သက်ပြီးတော့ဥဆောင်ဆရာတော်တပါးက view ကိုခုလိုမိတ်ပါတယ
်အရင်စာလင်သာဘဝတော့သူ့ရဲ့ကျမ်းစာတွေကိုဦးရင်းကဖတ်ရတယ်လေအဲ့ MVP ကတော့သံမိုးရဲ့အသိစိတ်အောင်းလာတာလေဦးရင်းတို့ကဒီဟာကိုဆရာတော်ကြီးလိုလာမလားဆိုပြီးတော့ဦးရင်းတို့ပတ်တာနေကုန်တဲ့အကန်ကိုဆောင်းလိုက်တာပါဆရာတော်ကြီးရဲ့ကျေးဇူးတွေများလို့မို့ဒီနေ့ပေါ်မှာမူတည်ပြီးတော့ဦးဇင်းတို့ကပြန်ပြီးတော့လည်းတပိတ်ပြန်มาပေါ့လေအချိန်လေးပေါ်ကြည့်ပြီးတော့ဦးဇင်းတို့ကဒါသုံးတက်มาပေါ့
ဂျွန်လ24ရက်နေ့တနင်္လာနေ့မွန်းတဲ့ချိန်မှာတပိတ်မြို့နယ်တွေကဆရာတော်30နီးပါးလောက်လဲတပိတ်မောက်ကန်ဆောင်မှုမှာပါဝင်လာကြပါတယ်ဝင်းနေမိတ်တယုံဆရာတော်ကြီးအပြင်ရွေးဥတော်လိုင်းကာလမှာစစ်တပ်ရဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဆရာတော်တွေရှိတဲ့အတွက်အနာသိန်းစစ်ကောင်းဆောင်ဘူဂျုံမူကြီးမရောက်လိုက်နေနဲ့အမားကိုဝင်းချတောင်းပန်ဖို့ကိုလည်းဆရာတော်တွေကလူလာနေကြတာပါတပိတ်မြို့နယ်မှာပတ္တနီကိုစနာကန်ဆောင်တပိတ်မှောက်တာကိုဥဆောင်တဲ့ဆရာတော်တပါးကလည်းခုလိုမိတ်ပါတယ
်ဆရာတော်ကြီးရဲဆက်ဆက်သက်ဖြတ်ခံရတာဟာအဓိကအကြောင်းပေါ့အဲ့ဒါတည်းမကပါဘူးခုဦးဇင်းတို့ကတော့အဓိကကြီးရဲဆရာတွေကလူဦးတော်လန်ရေးကာလတလျှောက်မှာအကြံတဲ့စစ်ကောင်းစီသက်ဖြတ်ဖမ်းဆီးထောင်ချပေါ့အဲ့ဒီလိုကျွလွန်ခဲကျွလွန်ခံတဲ့တန်ဃာတွေဟာဆဲချင်ရချင်ညောင်များစွာရှိနေပါပြီ။အဲ့ဒီလိုရဟန်းတန်ဃာတွေပေါ်မှာလက်လွတ်ဆက်တဲ့မလုပ်ဖို့နောက်တစ်ခါဒီကိစ္စတွေပေါ်မှာအဓိကတောင်းရှိတဲ့ဆက်အာဏာရှင်ခေါင်းဆောင်ဖြစ်တဲ့မင်းအောင်လှိုင်တို့ကိုယ်တိုင်တောင်းယူမှုတောင်းခံမှုရှိခြင်းနဲ့ဖြည့်ရှင်းဖို့ယခုကိစ္စတွေကိုတိုင်းဒီကျင်းအောင်တန်ဃာတို့ကျင်းအောင်မင်းအောင်လှိုင်တို့ကိုယ်တိုင်တောင်းယူမှုတောင်းခံမှုရှိခြင်းနဲ့ပြင်းရအောင်ပြည်တောင်းပန်ဖို့တပိတ်တန်ဃာတိကပေါ့ပတ်တန်ဒီကုသနာကန့်ဆောင်ပြီးတော့တပိတ်ပေါ့ခြင်းဖြစ်ပါတယ
်ဝင်းနမိတယုံဆရာတော်ကြီးစာပဒမှာတရကူဆရာတော်ကြီးဟောကြားသွားတဲ့တိခံခွင့်လွတ်မိပြောက်ကြဖို့ဆိုတဲ့မိကြားချက်နဲ့ပတ်သက်လို့လဲတန်ဃာတော်ကြီးကြားမှာမချေနှမ်းမှုတွေရှိနေပါတယ်တရကူဆရာတော်အနေနဲ့စစ်ကောင်စီကိုတောင်းပန်မှုမဟောကြားဘဲနဲ့အာဏာသိမ်းစစ်ကောင်ဆောင်ဘက်ကနေပြီးတော့တစ်ဖက်သက်ပြောကြားမှုဖြစ်တဲ့ဆိုပြီးတော့တပိတ်မောက်ကန့်ဆောင်ဆရာတော်ကြီးကမိတ်ပါတယ်အနာသိစကောင်းဆောင်ဘူဂျုံမူကြီးမြောင်းလိုင်းအနေနဲ့ဝင်းနေမိတယုံဆရာတော်ကြီးပြစ်ခတ်ခံလို့ဒီပြောင်းလဲတော်မူတာနဲ့ပတ်သက်ပြီးတော့ဝမ်းနေရတဲ့အပြင်ဒီဖြစ်စဉ်ပေါ်မှာလီးနဲ့ထားတောင်းပန်တဲ့အကြောင်းလျှောက်ထားလွာကိုဂျွန်လ24ရက်နေ့ကတာနာယုံကြီးဌာနပြည်တော်စုဝန်ကြီးကဝင်းနေမိတယုံကြောင်းတိုက်ကိုလာရောက်ဖတ်ကြားလျှောက်ထားခဲ့ပေမဲ့မေ့ပြောက်ဖို့မဖြစ်နိုင်ဘူးလို့ဆရာတော်ကြီးဘက်ကတုံ့ပြန်ခဲ့ကြပါတယ်ပြောင်းလဲတော်မူရတဲ့ဆရာတော်ကြီးအပြင်နွေဦးတော်လိုင်းကာလအတွင်းဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတဲ့ဆရာတော်ကြီးအတွက်ပါအာနာသိန်းစကောင်းဆောင်ဘူဂျုံမူကြီးမြောင်းလိုင်းလူကိုယ်တိုင်ဝင်ချတောင်းပန်တော့မှတပိတ်မှောက်မှုကိုရုပ်သိမ်းမယ်ဆိုပြီးတော့ကန်ဆောင်တပိတ်ပေါက်တဲ့ဆရာတော်ကြီးကမိန့်ကြားပါတယ်ဆရာတော်ကြီးပြစ်ခတ်ခံရတာနဲ့ပတ်သက်လို့အစောပိုင်းတုန်းကဒီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြစ်တာဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးနောက်ရမှာတော့ကန်သုံးဆင့်ဆရာတော်ကဒီစစ်ကောင်စီလူမျိုးရေးတပ်တွေပြစ်ခတ်တဲ့အဖြစ်မှန်ကိုထုတ်ပြောပါတယ်အဲ့နောက်မှာတော့ဒီဖြစ်စဉ်ကိုပြန်လည်စီစစ်နေတယ်ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့ပြန်သတင်းထုတ်ပြန်ခဲ့ပါတယ်ပတ္တနီကိုစနာကန်ဆောင်တာဟာစစ်ကောင်စီနဲ့ဆက်သွယ်ဖြတ်ပြီးတော့လှူဒါန်းတဲ့ပစ္စည်းတွေလက်မခံအလှူမခံမင်းနဲ့စစ်ကောင်စီကိုတရားဟောကြားတာတွေလည်းရှောင်ကျဉ်တဲ့သပိတ်မှောက်တာဖြစ်တယ်လို့ဆရာတော်တွေကမိန့်ပါတယ်2009ခုနှစ်ဒီတန်ကရေးခင်းလို့လူသိများတဲ့ရှွေရောင်တော်လိုင်းရေးတုန်းကလည်းနိုင်ငံတွင်းကဆရာတော်တွေဟာပတ္တနီကိုစနာကန်ဆောင်သပိတ်မှောက်ခဲ့ပြီးတော့အခုချိန်ထိကိုသပိတ်ပြန်လည်တာမရှိသေးပါဘူး1990ခုနှစ်တုန်းကလည်းအဲ့ဒီကာလဆစ်ဆူရကိုမန်လေးတန်ကတွေဥဆောင်ပြီးတော့ပတ္တနီကိုစနာကန်ဆောင်သပိတ်မှောက်ခဲ့လို့ဆရာတော်တန်ကတို့အများအပြားဖမ်းဆီးထောင်ချတာတွေခံခဲ့ကြရပါတယ်ခင်ဗျာ
စကိုင်းတိုင်းတွင်ကတန်ဃာတော်တွေစစ်ကောင်စီကိုပတ္တနေကုစနာကန့်ဆောင်တပိတ်မှောက်နေကြတဲ့အကြောင်းကုသညူတင်ပြပေးခဲ့တာပါရှင်။အမျိုးသမီးတွေကိုစစ်မှုထမ်းခေါ်တော့မယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးပါမယ်။စစ်ကောင်စီကပြဋ္ဌာန်းအကောင့်ထဲပေါ်နေတဲ့စစ်မှုထမ်းဥပဒေအရအပတ်စဉ်9မှာအမျိုးသမီးတွေကိုစစ်မှုထမ်းခေါ်ယူတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ကာယကံရှင်မင်းကလေးတွေရောမိဘတွေကြားမှာပါစိုးရင်ကြောက်ကြမှုတွေတိုးလာနေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးတိုက်ပြောပြပါမယ်ရှင်။
ဇူလိုင်လထဲမှာပဲအပတ်စဉ်ကမှအမျိုးသမီးတွေကိုစစ်မှုထမ်းဖို့စတင်ခေါ်ယူတော့မယ်ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အမျိုးသမီးတွေကိုစစ်မှုထမ်းခေါ်တာကအမျိုးသမီးတွေကိုရုံးပိုင်းမှာအသုံးပြုပြီးအမျိုးသားတွေကိုတိုက်ခိုက်ရေးအပိုင်းမှာပို့ပြီးအသုံးချနိုင်ဖို့ရည်ရွယ်ထားလဲဖြစ်နိုင်တယ်လို့ CDM တက်ချက်ကြီးဒေါ်ရင်လက်လက်ထွန်းသုံးသပ်ပြောဆိုပါတယ်
။အပတ်စဉ်ကရောက်လားမရောက်ဘူးလားဟိုနည်းနည်းပြောရခက်တယ်ဟိုသူကဘလို့တင့်နေတတ်မှတ်လေးကြတော့ပြောရခက်တယ်ဒါပေမဲ့အဲမိန်းကလေးတွေစူဆောင်းနေတယ်ဆိုတော့အတန်အားတော့ကြားနေရတယ်ထွက်လာတယ်အဲကြီးလက်ကလူတွေခေါ်တာတွေတချို့ဒေသဘက်တွေမှာအဲနေဘက်တွေမှာစူဆောင်းတာတွေဟိုတွေ့လာရတယ်ပေါ့နော်အဲ အဓိကတော့သူတို့ဟိုအမျိုးသားတွေကြီးပဲစူတောင်းဆူတောင်းနေဆိုတာဖက်ဒီတိုင်းဝင်နေလူထဲသူတို့ကဒီပေါ်တာဆဲတာဒီလမ်းမှာဖမ်းပြီးခေါ်သွားပြီးတော့အထည့်လိုက်တာလည်းများတယ်ပေါ့နော်အဲနောက်ပိုင်းမှာအဲ့လိုအသိမထွက်ကြတော့တာနောက်ဒီအမျိုးသားတွေစူတောင်းရခတ်လာတဲ့အပိုင်းတွေရှိမယ်ပေါ့အကုန်လုံးကရှောင်ပြရှားကြနေဆိုအမင်းကလေးတွေစူတောင်းလာတယ်နောက်မင်းကလေးတွေကြတော့တိတ်မချောင်ကြအောင်စူတောင်းအောင်လွယ်တယ်သူတို့အနေနဲ့ပုံသွင်းရလဲလွယ်တယ်အဲအဲ့လိုမျိုးပြီးတော့နောက်တန်းဌာနချုပ်တို့မှာစားထုတ်လို့ရတဲ့အဲပုံစံမျိုးတွေရှိတဲ့အတွက်ဒီမင်းကလေးတွေလည်းခေါ်လာတယ်ပြီးတော့ရှေ့ကခေါ်ထားတဲ့အမျိုးသားတွေရှိလို့ရှိရင်လည်းအဲရှေ့တန်းတန်းလို့တဲ့ကိစ္စတွေရှိတယ်လို့ဟိုဒီအောင်ဒီယာစစ်တမ်းမှာပါအဲ့လိုနဲ့အင်တာဗျူးတွေဒီနောက်ထွက်လာလို့နဲ့ဖြူးကြည့်တဲ့အခါမှာခုနောက်ပိုင်းအဲဝင်တဲ့လူတွေကိုဒီခိုင်ပုတ်ပြတာတို့အဲဒီအောင်ဒီယာစစ်တမ်းမှာပါလာတို့ဒါမျိုးတွေအဲကြားထားရတယ်တော့ရှိတယ်ဟုတ်
သမီးတဦးရဲ့မိခင်ဖြစ်သူကလည်းစစ်မှုထမ်းဥပဒေမှာအမျိုးသမီးတွေပါစစ်မှုထမ်းရတော့မယ့်အခြေအနေကြောင့်သမီးအတွက်စိုးရိမ်တဲ့အကြောင်းအခုလို့ပြောပါဗျာ။င
ါဥပဒေစာအသက်ဝင်တော့စိတ်မကောင်းဖြစ်မိတယ်။လူငယ်တွေကိုယ်တိုင်ဒီမှာကိုမနေရဲပဲဒီမှာအလုံးထွန်းအလုံးလုံးနေရတာအဆင်မပြေဘူးလေ။အခုလို့အမျိုးသမီးစစ်မှုထမ်းတွေမှာစားခေါ်တော့အိမ်ကသမီးလေးကိုလည်းစိတ်ပူမိတယ်ဗော။သမီးကငယ်သေးတဲ့ဆိုပေမဲ့လည်းဘဝကမလုံခြုံတော့ဘူးလေ။ကျမကိုယ်တိုင်လည်းလမ်းသွားလမ်းလာကအဆအယယာကတိထားနေရတယ်။ကျမကတော့သဘောကိုမကြဘူး။
စစ်မှုထမ်းဥပဒေစတင်ကလေးကပြည်တွင်းကထွက်လာပြီးလက်ရှိထိုင်းနိုင်ငံဘန်ကောက်မှာနေနေတဲ့အမျိုးသမီးတဦးကလည်းပြည်တွင်းမှာစစ်မှုထမ်းဥပဒေကြောင့်အခက်အခဲတွေကိုအခုလိုပြောပါတယ
်။စစ်မှုထမ်းပထမတော့ခေါ်ရတာဘန်ကောက်ရောက်နေပြီလေ။အခုမျိုးသမီးတို့ကခေါ်လာဆိုတော့ခင်ဗျားညီမလေးတို့တော့နည်းနည်းစိုးရိမ်မိတယ်ပေါ့။သူကတက်လည်းပြည်နေပြီဆိုတော့အနေရများတယ်လေ။ပြီးတော့ခေလိုသူ့လာခေါ်ရခဲ့မယ်ဆိုရင်အိမ်မှာခုနှစ်ခါပဲခြံခဲ့မှာပေါ့။အဲဆိုတော့အနေရတော့တော်တော်များသွားပြီလေ။ကျမကိုယ်တိုင်လည်းညီမကြီးကိုပြန်မို့နည်းနည်းခက်ခဲဖြစ်သွားတာပေါ့။အာဘာသာမှနေနေရတယ်ဆိုပေမဲ့အိမ်ကတော့နည်းနည်းစိတ်ပူမိတယ်။အတိရရတယ်လေ။အခုကညီမကြီးကိုမပြန်တာလည်းတော်တော်ကြာနေပြီပေါ့။အာကိုအမျိုးသမီးစစ်မှုထမ်းဥပဒေကိုလည်းကျမလည်းတော့မကြောက်ဘူးလေ
။အမျိုးသမီးစစ်မှုထမ်းခေါ်ယူဖို့အတွက်တိုင်းစစ်မှုထမ်းစင့်ခေါ်ရေးအဖွဲ့ကနေခရိုင်နဲ့မြို့နယ်တွေကိုအစည်းအဝေးခေါ်ယူပြီးစစ်မှုထမ်းပုံစံဖောင်ဖြည့်သွင်းပြီးမှခရိုင်ကတဆင့်မြို့နယ်နဲ့ရက်ကြီးအုပ်ချုပ်ရေးအဖွဲ့ကစည်းကောက်ပေးရမှာဖြစ်တယ်လို့စစ်မှုထမ်းစင့်ခေါ်ရေးလုပ်ငန်းစဉ်ကိုသိရှိသူတဦးကပြောပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအရအမျိုးသမီးတွေအနေနဲ့အသက်18နှစ်ကနေ29နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမှာဖြစ်ပြီးပညာရှင်ဖြစ်ရင်အသက်35နှစ်အထိအကျုံးဝင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာအတည်ပြုခဲ့ပြီးမတ်လမှာစတင်ပြီးစစ်မှုထမ်းဖို့အမျိုးသားတွေကိုခေါ်ယူခဲ့တာဖြစ်ပါတယ်အခုဇွန်လမှာတော့အမှတ်စဉ်4အတွက်စစ်မှုထမ်းတွေခေါ်ယူနေပါတယ်အမျိုးသမီးတွေကိုတော့အမှတ်စဉ်5မှာစတင်ခေါ်ယူတော့မှာဖြစ်ပါတယ်လူမှုရွေးကောက်ခန်းအစိုးရထံကနေအနာသုံးအနာသိမ့်ယူခဲ့တဲ့စစ်ကောင်စီထံပြန်ပြီးအမှုထမ်းရမှာကိုလူငယ်အများစုကမလိုလားကြပါဘူး။ဒါကြောင့်လဲကာယကံရှင်တွေရဲ့ဆန္ဒသဘောထားမပါဘဲစစ်သားစုဆောင်မှုအတင်းခေါ်ယူတဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မသိကြီးထိုက်တင်ပြပေးခဲ့တာပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနားပြီးတော့အမေရိကန်နိုင်ငံရေးသတင်းတပုတ်ကိုလည်းတင်ပြချင်ပါသေးတယ်အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကချမှတ်ထားတဲ့သတင်းသားဖျက်ချခွင့်ဆိုင်ရာဥပဒေကိုလွန်ခဲ့တဲ့နှစ်နှစ်အခုလိုဇွန်လထဲမှာပဲအမေရိကန်တရားရုံးချုပ်ကပြောင်းလဲပြင်ဆင်ခဲ့တာကြောင့်အမေရိကန်နိုင်ငံရေးအခင်းချင်းကိုပါရိုက်ခတ်ခဲ့ပါတယ်ဒီကိစ္စကဒီနှစ်2024နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလဲအဓိကအကြောင်းအရာတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတာပါ VOA ကြီးတဲ့သတင်းတောက် Caroline Best Pressuti ပြည်ပထားတဲ့တရင်ကိုမမြသစင်အောင်ပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာသတိတောင်းဖျက်ချခွင့်ကိုနှစ်ပေါင်း90နီးပါးဖက်ဒရယ်ဥပဒေထဲမှာပြဋ္ဌာန်းကာကွယ်ပေးခဲ့တာကနေပြီးတော့2022ခုနှစ်မှာတော့တရားရုံးချုပ်ကဒါကိုပြောင်းလဲပြီးတော့ပြည်နယ်အလိုက်ပြဋ္ဌာန်းခွင့်ပြင်ဆင်ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်အရပြည်နယ်20ခုဟာကိုယ်ပိုင်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ
်ကျမကဒရေသားဖြတ်ချခွင့်ကိုလက်မခံတဲ့သူပါပြည်내တစ်ခုချင်းအလိုက်ကိုပိုင်ဥပဒေပြဋ္ဌာန်းဖို့လိုတယ်ထင်ပါတယ
်ဂယ်လော့ပ်စစ်တမ်းအသစ်တစ်ခုအရတော့ဒီတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့မဲဆန္ဒရှင်တွေကြားမှာအခုထိရိုက်ခတ်မှုတွေရှိနေဆဲဖြစ်ပါတယ်
Record high now 32% of the electorate.
ဒီကိစ္စနဲ့ပတ်သက်ပြီးကိုပိုင်အမြင်နဲ့ဆွေးနွေးပြောဆိုမယ့်ကိုယ်စားလှယ်တွေကိုပဲမဲပေးမယ်ဆိုတဲ့သူကရာဂိုင်းလုံးပုံများလာတယ်။ Republican နဲ့တတိပုဂ္ဂလတွေဘက်ကို20ကနေ22ရာဂိုင်းလုံးလောက်ရှိတယ်။ Democrat တွေကြတော့ပုံများလာတယ်။
မေးစနာရှင်တူကတော့
We've seen that the right to choice and
တရီသားဖြတ်ချခွင့်နဲ့ပတ်သက်လို့ကိုပိုင်ဆုံးဖြတ်ခွင့်ရှိဖို့နဲ့စေချောက်ကို30ခွင့်တရားဝင်ခွင့်ပြုဖို့ကလူငယ်မဲဆန္ဒရှင်တွေစိတ်ဝင်စားကြတဲ့ကိစ္စတွေပါ
မီလာရုံးကပဲဖလော်ရီဒါပြည်နယ်ကတရီသား6ပတ်ထက်ကျော်ရင်ဖြတ်ချခွင့်ကိုတားမြစ်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေကအတင်းကျပ်ဆုံးပြည်နယ်ဥပဒေတွေကတစ်ခုဖြစ်ပါတယ်ဒီပေါ်မှာသမရဂျိုးဘိုင်ဒန်ကတော့ဒါဟာပြည်နယ်ရဲ့အခွင့်အရေးမဟုတ်ဘဲအမျိုးသမီးတွေရဲ့အခွင့်အရေးဖြစ်တယ်လို့ပြစ်တင်ဝေဖန်ခဲ့တယ်လို့ဒါနဲ့ပတ်သက်လို့သမရဟောင်းဒိုနယ်ထရမ့်ကိုပြစ်တင်ပြောဆိုပါတယ်။တရီသားဖြစ်ချခွင့်နဲ့ပတ်သက်လို့သမရဘိုင်ဒန်မှာကိုးကွယ်ယုံကြည်မှုဆိုင်ရာအမြင်နဲ့အယူအဆတွေရှိပါတယ်။သမရဟောင်းဒိုနယ်ထရမ့်ကတော့တရားရုံးချုပ်ရဲ့လက်ရှိဆုံးဖြတ်ချက်ကိုလက်ခံသူပါ
My view is now
ကိုဝင်ဖြတ်ချတာကိုတရားဥပဒေရှုထောင့်ကနေကြည်တာကိုလူတိုင်းလက်ခံသင့်တယ်လို့ကျွန်တော်ထင်တယ
်
ကျိုက်တယ်လို့မဲပေးခွင့်ရှိပါတယ်ဒါပေမဲ့တခုပဲမှတ်ထားဖို့ကယဉ်ကျေးမှုတွေကိုပြန်ထိန်းသိမ်းဖို့စိုးရိမ်ကြဆင်းနေတဲ့နိုင်ငံကိုကယ်တင်ဖို့ကျွန်တော်တို့ရွေးကောက်ပွဲအနိုင်ရဖို့လိုတယ
်ဒီကိစ္စကမင်းဆန္ဒရှင်တွေကိုပို့ပြီးတော့မဲပေးကြဖို့တွန်းအားတစ်ခုဖြစ်လာမလားဒါမှမဟုတ်ရင်တရီသားဖြစ်ချခွင့်နဲ့ပတ်သက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်နိုဝင်ဘာရွေးကောက်ပွဲမှာမဲရလဲအပြောင်းအလဲတွေဖြစ်လာမလားဆိုတာကတော့စောင့်ကြည့်ကြမှာဖြစ်ပါတယ်ရှင
်။မြန်မာသတင်းအောင်တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ရုရှားမှာသတင်းလွတ်လပ်ခွင့်နဲ့သတင်းတောက်တွေဖိနှိပ်ခံရတဲ့အခြေအနေတင်ပြခြင်းပါတယ်။ရုရှားဆွေရဟာယူကရိန်းနိုင်ငံနဲ့ဝင်ရောက်ကျူးကျော်မှုတွေစတင်လှုပ်ဆောင်ကြတဲ့ကရုရှားနိုင်ငံအတွင်းမှာလည်းပြည်တွင်းပြည်ပသတင်းတောက်တွေကိုဖိနှိပ်ကြတွေပိုးပြီးတော့လှုပ်ဆောင်လာပါတယ်။ PRP ချင်းချောက်မှုတွေအပြင်နိုင်ငံတွေကနှင်ထုတ်တာဖမ်းဆီးတာတွေကိုလည်းလုပ်နေတာပါ။ဒီအကြောင်းရီဂါဒိုမာကီနာပေးပို့တဲ့သတင်းဆောင်မကိုဟောင်းစာကတင်ပြထားပါတယ်ရှင
်။ဆေဗီယာကောလက်ဆာရုရှားနိုင်ငံခြေဆိုင်စပိန်သတင်းစာတိုက်အမ်မူဒိုသတင်းဌာနမှ12နှစ်အကြာတာဝန်ထမ်းဆောင်ပြီးနောက်စပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လည်ရောက်ရှိနေပြီဖြစ်ပါတယ်။ဆေဗီယာကောလက်တို့အပြော်တော်နဲ့ပြန်ရောက်လာတာမဟုတ်ပါဘူး။ရုရှားဆိုရကနိုင်ငံခြားသတင်းတောက်တွေနှင်ထုတ်တဲ့အထက်မှာသူကအခုနောက်ဆုံးဒီလဇွန်လအစပိုင်းမှာပဲနှင်ထုတ်ခံရတာဖြစ်ပါတယ
် Hemos estado bajo sanciones, es decir,
နိုင်ငံခြားသတင်းတောက်တွေဟာဒဏ်ခတ်အရေးယူရာတွေခံရပါတယ်။အရင်ကတစ်နှစ်သက်တမ်းရှိတဲ့ပြည်ဝင်ခွင့်ဗီဇာစာအခုကျွန်တော်တို့3လဗီဇာပဲပေးရတော့တယ်။ကျွန်တော်ပါဝင်ဗီဇာသက်တမ်းတိုးလို့မရတဲ့သူတွေရုရှားနိုင်ငံထဲမှာဆက်နေလို့မရတဲ့သူတွေကိုအမီမဲစင်းတဲ့ကိုထည့်လိုက်ပါတယ
်ရုရှားဆိုရကတော့ဒါတွေဟာအသင်းအာရမအနှင်ထုတ်တာမဟုတ်ဘူးလို့ပြောတာပါတခြားသူတွေကိုလောက်တယ်လို့ပဲသတင်းတောက်ဆေဗီယာကောလက်စ်လိုဗီဇာညှင်းပယ်ခံရတဲ့သူတွေဟာရှောက်လွှာတင်တာမှာအမှားယွင်းတွေရှိလို့ဆိုပြီးသတင်းတောက်တွေကိုပြန်အပြစ်တင်ပါတယ်ဒါပေမဲ့ရုရှားစစ်ပွဲအတွင်းမှာသတင်းမီဒီယာသမားတွေလွတ်လပ်စွာသတင်းယူခွင့်မရှိဘဲရုရှားဆိုရအဆိုယူကရိန်းနိုင်ငံအထူးစစ်စင်ရေးအတွက်ဝါရဖျက်သတင်းတွေပဲတင်ပြခွင့်ရှိတာပါပြင်သစ်နိုင်ငံပါရီခြေဆိုင်လမွန်သတင်းစာတိုက်ကအီမန်နီယယ်ဂရင်းဆန်ဖန်ကဆိုရင်သူဟာပူတင်ရုရှားကျူးကျော်မှုတွေမစခင်အချိန်ကအချိန်အကြောင်းဝေဖန်ရေးဆောင်ပါရေးခဲ့လို့2019မှာရုရှားကနှင်ထုတ်ခံခဲ့ရတယ်လို့ပြောပါတယ်အဲ့ဒီအချိန်ကစပြီးသူကရုရှားနိုင်ငံအတွင်းမှာသတင်းထောက်တွေဘလို့ခက်ခက်ခက်ခက်ရက်တည်နေရလဲဆိုတဲ့အခြေအနေတွေကိုစောင့်ကြည့်နေခဲ့တာ
ပါ From what I understand is
ကျွန်တော်နားလည်ထားသလောက်ဆိုရင်ရုရှားမှာကသတင်းထောက်တွေလွတ်လွတ်လပ်လပ်သတင်းပို့ဖို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူးဖန်ခံပြီးတော့ထောင်ချခံရမှာပါပဲ
Get arrested and sent to jail
ရုရှားနယ်ပွားအမေရိကန်နိုင်ငံသားဖြစ်သူသတင်းထောက်အာဆူခါမာရှဖာဟာရုရှားနိုင်ငံမှာရောက်ရှိနေတာကိုမှတ်ပုံမတင်မိလို့ရှစ်လကြာဖန်ခံထားရပါတယ်သူက VOA ရဲ့မိတ်ဖက်သတင်းဌာန Radio Free Europe Radio Liberty မှာအလုပ်လုပ်နေတဲ့ချက်သမရနိုင်ငံ Prague မြို့အခြေစိုက်သတင်းထောက်ဖြစ်ပြီးတော့သူကဘာမှအမှားမလုပ်ထားကြောင်းညှင်းဆိုထားပါတယ်သူပါဝင်အမေရိကန်သတင်းထောက်နှစ်ဦးကိုရုရှားကဖမ်းထားတာပါAmerican သတင်းစာကြီးတစ်စောင်ဖြစ်တဲ့ Wall Street Journal ကသတင်းထောက် Ivan Gorski ဖြစ်လဲ Musla 2023ခုနှစ်မှာဖမ်းခံခဲ့ရပါတယ်သူ့ကိုတရှိုလုံးမှုနဲ့ရုရှားအာဏာပိုင်တွေဘက်ကဆွတ်ဆွဲထားတာပါသူ့မိသားစုမိတ်ဆွေတွေနဲ့လုပ်ဖော်ကိုင်ဘက်တွေကတော့ဒါလုံးဝမဟုတ်ပါဘူးလို့ညင်းပါတယ်ဒီ Wall Street Journal က Ivan ရဲ့လုပ်ဖော်ကိုင်ဘက်ဖြစ်တဲ့အကြီးဆုံးသတင်းထောက် Drew Hinshaw ကအခုလိုပြောပါတယ
် The arrest of Evan and the expulsion of other foreign journalists was
Ivan Opana နဲ့တခြားနိုင်ငံသားသတင်းတောက်တွေကိုနှင်ထုတ်တာဟာရုရှားနိုင်ငံမှာသတင်းတောက်တွေကိုဆယ်စုနှစ်ပေါင်းများစွာလုပ်ခဲ့တဲ့ချိန်ချောက်တဲ့နီးပဲလေဒါဟာပူတင်အာဏာရနေတဲ့အချိန်တစ်လျှောက်လုံးမှာရုရှားသတင်းတောက်တွေနေခဲ့ရတဲ့ပုံစံပဲဗျ
အခုဆိုရင်ရုရှားနိုင်ငံထဲမှာနိုင်ငံခြားသတင်းတောက်တွေတဖြည်းဖြည်းနဲ့နည်းလာသလိုလွတ်လပ်တဲ့ရုရှားသတင်းသမားတွေကလည်းရွေးချယ်စရာနှမျိုးပဲကြံမာတော့တယ်။ဒါကတော့မြေအောက်လှုပ်ရှားမှုပုံစံနဲ့အန္တရာယ်ကြားမှာနေမလား။ဒါမှမဟုတ်နိုင်ငံခြားထွက်မလာပဲဖြစ်ပါတယ်။အနာဂတ်အခြေအနေကတော့တိတ်မကြခင်မှာပြောင်းလဲမဲ့ပုံမတွေ့ရတဲ့ညှို့လိကျမဲ့စရာဖြစ်နေပါတယ်ခင်ဗျာ။
ရုရှားမှာသတင်းတောက်တွေဖိနှိပ်ခံနေရတဲ့အခြေအနေဟောင်းစာတင်ပြခဲ့တာပါ။အခုတခါတော့ဒီအွန်လိုင်းမှာငွေလိမ်တဲ့သတင်းတွေကိုလည်းတင်ပြချင်ပါတယ်။အွန်လိုင်းပေါ်ကနေငွေလိမ်လဲတာတွေ၊သတင်းတူသတင်းမှာဖြန့်တာတွေမှာ AI ဉာဏ်ရည်တူနည်းပညာတွေ၊ social account တွေကိုသုံးပြီးတော့အမျိုးသမီးတွေအဖြစ်နဲ့ဟန်ဆောင်ပြီးလှည့်ပြကြပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြပါမယ်ရှင်။
online လေးလေးမှုတွေနဲ့တရေတူတရေအမဖြန့်တာတွေကိုအမျိုးသမီးတွေဒါမှမဟုတ်အမျိုးသမီးတွေပုံစံဟန်ဆောင်ပြီးတော့လှည့်ပြလှုံ့ဆောင်နေတာပါ AI ညာရီတူ chatbot ဒီပညာသုံးပြီးတော့ online ကနေစာပို့ပြောဆိုတာတွေနဲ့ social media account တွေကအမျိုးသမီးတွေဖြစ်နေတဲ့ဆိုရင်ပို့ပြီးတော့လူကြည့်များတယ်လို့သူတေသနာအချက်လက်တွေကသိရပါတယ်အမျိုးသမီးတွေကချိတ်ကရလွယ်သလိုစင်နာတက်ကြတာမို့ chatbot နဲ့ပြောဆိုတဲ့အခါမှာလဲအမျိုးသားတွေထက်အမျိုးသမီးတွေဖြစ်နေတဲ့ဆိုရင်လူတွေကလူသားအစင်လို့ပို့ထေကြတယ်လို့သူတေသီတွေကအဆိုပါတယ်။ဒါကြောင့်ရုရှားနဲ့တရုတ်ကိုချိတ်ဆက်ထားတဲ့အဖွဲ့တွေကသတင်းအမှားနဲ့ဝါဒဖြန့်ဖို့အမျိုးသမီးပုံစံအကောင့်အထုတွေသုံးပြီးတော့ AI ရေရွတ် chatbot တော်တော်များများပါလဲအမျိုးသမီးတွေကတုံ့ပြန်ဖြေကြပြီးတဲ့ပုံစံလုပ်ထားကြပါတယ်။
The findings demonstrate that while technology may grow more and more sophisticated, the human brain remains.
ဒီပညာတွေပိုပိုပြီးစမ်းသစ်လာပေမဲ့လူသားတွေရဲ့အုံနောက်မှာအမျိုးသားတွေနဲ့အမျိုးသမီးတွေခွဲခြားသိနိုင်နေသေးတာတွေကြောင့်လိညာလှည့်ပြားဖို့လွယ်ကူနေပါသေးတယ်။ရုရှားနဲ့ချိတ်ဆက်ထားတဲ့အဖွဲ့တွေဟာအမေရိကန်ရွေးကောက်ပွဲသတင်းမှားသတင်းတူတွေဖြန့်ဖို့ယူကရိန်းကိုကျူးကျော်ဝင်ရောက်ဖို့ဒါမှမဟုတ်ကမ္ဘာတဝန်းဒီမိုကရေစီနိုင်ငံတွေအကြောင်းမဟုတ်မှန်သတင်းတွေဖြန့်ဖို့အတွက်အမျိုးသမီးဟန်ဆောင်ထားတဲ့အကောင့်တွေကိုကာလာချာရှိအုံပြုခဲ့ကြတာပါ
။ပကြသေးကကကျင်းပခဲ့တဲ့ထိုင်ဝမ်ရဲ့ရွေးကောက်ပွဲကိုတရုတ်ကလွှမ်းမိုးဖို့ကြိုးစားတဲ့အနေနဲ့ social media account တွေသုံးခဲ့တာကြောင့်အအောင်ပြေဆုံးပုံကိုယ်တွေနဲ့ပတ်သက်ပြီးတော့ပုံမှန်မဟုတ်တဲ့အချက်လက်တွေထွက်ပေါ်ခဲ့တယ်လို့သူတွေသည်ဝမ်ပင်လီယူကဆိုပါတယ်။
When investigators in Taiwan looked into China's efforts to use fake social media accounts to meddle with their
Taiwan ရွေးကောက်ပွဲကိုတရုတ်ကဝင်ရောက်ဆော့ဖက်ဖို့ social media account တွေတုံးပြီးစ조사တာတွေကို Taiwan ကစုံစမ်းစစ်ဆေးသူတွေကရှာဖွေစုံစမ်းတော့အအောင်မြင်ဆုံးသူတွေရဲ့ account တွေကိုအံ့အားသင့်စရာတွေ့ကြရပါတယ်
ဒီလိုလိမ့်ရသူတွေဟာအမျိုးသမီးဒါမှမဟုတ်အမျိုးသမီးပုံစံအရောင်ဆောင်ထားသူတွေဖြစ်ပါတယ်။အသက်ကြီးကြီးငယ်ငယ်တိတ်ခါရှိရှိမရှိရှိအရေးမကြီးပါဘူး။အမျိုးသမီးတယောက်အဖြစ်ဟန်ဆောင်ထားတဲ့အကောင့်တွေကအမျိုးသားအကောင့်တွေထက်ပိုပြီးတော့လူကြည့်များသလိုပိုစိတ်ဝင်စားမှုခံရပါတယ်
။ The fake accounts that posed as women got more engagement, more eyeballs.and had more influence.
မျိုးသားရဲ့အကောင့်ထက်မျိုးသမီးပုံဖန်ထားတဲ့အကောင့်တွေကဆွဲဆောင်မှုပိုရှိသလိုပိုလူကြည့်များပြီးစိတ်ဝင်စားမှုလည်းပိုခံရပါတယ်။အင်တာနက်ပေါ်မှာမျိုးသမီးအကောင့်တွေကအလုတ်ပိုဖြစ်တယ်ဆိုတာကိုသိခဲ့တဲ့ online ငွေလိမ်သူတွေကိုအကူအညီပေးဖို့တရုတ်ကဟိုးရင်ကလေးကတည်ထားတဲ့အချက်လက်တွေကိုဝေမျှပေးပါတယ်။လူသားတွေဟာမျိုးသမီးတွေကိုနှွေးထွေးကျင်တာတတ်ပြီးချင်းကပ်ရလွယ်တယ်လို့ထင်မြင်ကြပြီးတော့မျိုးသမီးအကောင့်တွေကိုလူသားအစ်စ်တွေလို့ထင်မြင်နိုင်ခြင်းများတယ်လို့သူတေတီတွေကဆိုပါတယ
်လူတွေဟာသင်္ဘောလိုမျိုးတတ်မဲ့အရာဝတ္ထုတွေကိုအမျိုးသားအမျိုးသမီးလိုမျိုးလူသားဝိသေသလက္ခဏာတွေအချိန်တော်ကြာတတ်မှတ်ခဲ့ကြပါတယ်ဒါကြောင့်လူသားတွေပုံစံလိုမျိုးရှိတဲ့ social media account တွေဒါမှမဟုတ် AI ရည်ရွယ်ထု chatbots လိပညာဝန်ဆောင်မှုတွေကဆွဲဆောင်မှုပိုရှိပါတယ်ဒါပေမဲ့အတန်အထောက်အကူပြုဒီပညာတွေနဲ့ AI ရည်ရွယ်ထု chatbot တုံ့ပြန်စကားပြောတဲ့ဒီပညာတွေကဈေးကွက်ထဲဝင်လာတာနဲ့အမျှအမျိုးသားအမျိုးသမီးဆိုတာနဲ့ဒီပညာဆိုတဲ့မြေကြောင်ကိုမှုံဝါစေတာကြောင့်ဒီပညာတွေကကြားမှခွဲခြားဆက်ဆံမှုကိုဘလို့ထင်ဟန်နိုင်ပြီးတော့ဘလို့အထောက်အကူပြုနိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုတော့ပို့ပြီးတော့အာရုံစိုက်လာကြပါတယ်Open AI အမှုဆောင်အရာရှိချုပ် Sam Altman ဟာ AI ရည်ရွယ်ထုဒီပညာ ChatGPT မှာသုံးဖို့အတန်အသက်ကိုရှာဖွေခဲ့ပြီးတော့ Hollywood သရုပ်ဆောင်မင်းသမီး Scarlett Johansson ကို ChatGPT ရဲ့အတန်ဖြစ်ပေးဖို့တောင်းဆိုခဲ့ပါတယ်။သရုပ်ဆောင် Johansson ကတော့ဒီတောင်းဆိုမှုကိုရေးဆိုခဲ့ပါတယ်။သူဟာ Har ဆိုတဲ့ရုပ်ရှင်မှာအတန်သရုပ်ဆောင်အဖြစ်ပါဝင်ခဲ့ဘူးသူဖြစ်ပါတယ်။
When Hollywood actress Scarlett Johansson declined OpenAI's request to use her voice on one of its newest AI programs,
AI ညာရီတူနီးပညာ ChatGPT ရဲ့အသံအသစ်ဖြစ်ပါဝင်ဖို့တောင်းဆိုထားတာကို Hollywood မင်းသမီး Scarlett Johansson က ရင်းခဲ့ပါတယ်။မြို့သမီးအတန်ကလူတွေစိတ်သက်သာမှုဖြစ်စေတယ်ဆိုပြီး Open AI ကုမ္ပဏီရဲ့ CEO ကပြောခဲ့တယ်လို့ Scarlett ကပြောပါတယ်။ Open AI ကုမ္ပဏီကတုံးလိုက်တဲ့အတန်ကသူ့အတန်နဲ့တော်တော်တူလွန်နေတာမို့ကုမ္ပဏီကိုဥပဒေအရဆောင်ရွက်သွားမယ်ဆိုပြီး Scarlett ကပြောခဲ့ပါတယ်။
Open AI ရဲ့ AI ဉာဏ်ရည်တူအတန်အထောက်အကူပြုဉာဏ်ပညာမှာသုံးတဲ့အတန်ကမင်းသမီးဂျိုဟန်ဆန်ရဲ့အတန်နဲ့တူညီနေတာကြောင့်ကုမ္ပဏီကိုတရားစွဲမယ်ဆိုပြီးတော့လဲသရုပ်ဆောင်ဂျိုဟန်ဆန်ကဆိုထားပါတယ်။ Open AI ကုမ္ပဏီကတော့အတန်အသစ်ကိုခਿੱတဆိုင်ခဲ့ထားပါတယ်ရှင်။ကျမလေးပါပါ
။ VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ဇွန်လ25ရက်အင်္ဂါနေ့မနက်ခင်း VOA Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ24.50နဲ့လိုင်းလံမီတာ190ကနေဖမ်းယူနိုင်နေပါတယ်ရှင်။အပစင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာအညာကလက်နက်ကင်တော်လည်ရေးအကြောင်းဆက်သွယ်မြင့်မြတ်ချက်ကိုတင်ဆက်ပေးပါမယ်။ဆီယနာသိန်း3နှစ်ကျော်ကာလအတွင်းအညာဒေသမှာတိုက်ပွဲပေါင်း 3,000 နီးပါးအထိဖြစ်ခဲ့ပြီးလူဦးရေ20ရာခိုင်နှုန်းစစ်ပြေးနေရပေမဲ့လို့ကြံ့ကြံ့ခံနေဆဲဖြစ်တာကြောင့်ရဲရွာလူလူရဲ့အားကောင်းမှုကိုပြသနေတယ်လို့အညာဒေသဆီယနာရှင်တော်လန်ရေးမှာမူဝါဒရေးရာနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအားကောင်းလာစေရေးအချက်အလက်သုတေသနနဲ့ပံ့ပိုးမှုတွေလုပ်နေတဲ့မြမမူဝါဒရေးရာအင်စတီကျူကဦးစောဒူးဆိုင်ကပြောပါတယ်အညာကလက်နက်ကင်တော်လန်ရေးအခြေအနေကိုကြီးကြီးဆက်သွယ်မြင့်မြတ်ထားပါတယ်ရှင်
ဒီတစ်ပတ် VOA မြန်မာကအစီအစဉ်မှာတော့မြန်မာပြည်အလဲပိုင်းနဲ့အထက်ပိုင်းဒေသကလက်နက်ကင်တော်လိုင်းရေးအကြောင်းအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဗျ။အာ2021ခုနှစ်တကြောပြန်ဆက်လာသိမ်းမှုကိုစတင်တဲ့အင်အားစုတွေကိုစစ်တပ်ကဖြိုခွင်းဒါတွေကိုစတင်ပြီးလက်နက်ကင်ခုခံကြတာကစကိုင်းတိုင်းနဲ့ကစတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်။ပတ်တန်းတွေကိုပြန်ကြည့်ရင်2021 April မှာကလေးဒေသခံတွေပေါ့နော်လက်လုံတနက်တွေတူပြီးတနက်တွေလည်းပြန်ခုခံကြတာဆိုပြီးကျွန်တော်တွေ့ရပါတယ်။ဆိုတော့အခုဆက်လာသိမ်းမှုက3နှစ်ကျော်ကြာလာချိန်မှာပေါ့နော်အဲမြန်မာနိုင်ငံရဲ့ Heartland လို့ခေါ်တဲ့ဒီအလဲဘဟုအညာဒေသကလက်နက်ကင်လှုပ်ရှားမှုတွေကဘယ်အခြေအနေရောက်နေပြီလဲ။ဒီလိုမကွေးရခိုင်နယ်စပ်စကိုင်းတိုင်းအထက်ပိုင်းချင်းနယ်စပ်ကချင်နယ်စပ်တွေထိပါတယ်ပေါ့နော်လက်နက်ကင်လှုပ်ရှားမှုကဆက်လာသိမ်းမှုကိုစန့်ကျင်နေကြတဲ့တော်လိုင်းရေးအတွက်ဘလောက်အရေးပါပါလဲခင်ဗျာ။
အဓိကစကိုင်းပေါ်မကွေးနဲ့အညာတခွင်ကိုကြီးလိုက်မယ်ဆိုရင်လွန်ခဲ့တဲ့3နှစ်တွင်မှာတိုက်ပွဲပေါင်းဟိုအကြီးအသေးပေါ်ပြကျွန်တော်ထင်တယ်အခုပေါင်းလိုက်ရင်2,000-5,000လောက်ရှိမှန်းတယ်လို့အဲဆိုလိုချင်တာကတိုက်ပွဲကြီးရမ်းများဆိုတာပြတင်ရတာဒီ community ပေါ့အောက်ခြေမှာမြေပြင်မှာလှုပ်ရှားနေကြတဲ့ဒီလက်နက်ကိုင်ဖွဲ့တွေရောစစ်ဆောင်ကွန်ရက်တွေမှာကူပေးနေတဲ့ဖွဲ့တွေရောနောက်ကဒီထောက်ပံ့ရေးဖွဲ့တွေကဘလောက်တောင်းနေပေါ့ဗျာ community ကရန်စတောင်းဖြစ်တယ်ပေါ့ဒီအောက်ခြေကမြေပြင်ကဒီအညာမှာရှိတဲ့အစုဖွဲ့တွေကခိုင်မာတယ်ဆိုတာပြတာလာပါပဲဟုတ်ကဲ့ပါဟုတ
်တော်လိုက်အရွေးအတွက်ဆိုရင်ဘလောက်ထိထန်ထားခဲ့လဲဗျာ3နှစ်တာကာလဘလောက်ထိထန်ထားခဲ့လဲ
ခူးရင်ခွဲပြောင်းပါပေါ့နိုင်ငံရေးဒီစီးရေးနဲ့လူမှုရေးပေါ့အဲ့ဒါမျိုးပဲပြောအောင်လဲနော်စီးရေးဆိုလဲခုနပြောတဲ့အတိုင်းပဲဟိုတကယ်တမ်းကျဂျန်နဲ့တိုင်းသားဒေသတွေနဲ့ဆိုင်ရင်ဟို resource ပေါ့ဗျာဒီရင်းမြစ်တွေလက်နက်ခိုင်လူတွေ့ကြုံရှိတဲ့လူတွေကစားအားနေတယ်ပြောရမှာပေါ့နော်ဟိုဒါပေမဲ့သူတို့တော့ထမ်းနိုင်ခဲ့တယ်အဲ့ဒီဟာမျိုးပေါ့စီးရေးရာဆိုလဲပြီးတော့နိုင်ငံရေးရာဆိုလဲအခုဆိုလဲအသစ်ဖြစ်ထွန်းမှုတွေဖြစ်နေပြီပေါ့ဗျာဥပမာဒီ Sky Forum တို့လို့ပြောကြမှာကိုယ့်ရေးမှာဖြစ်ထွန်းမှုတွေကသူတို့ရင်တော့မြန်မာဗမာပေါ့ဗျာဗုဒ္ဓဘာသာတွေရှိရနယ်တွေမှာဒီ idea အသစ်တွေပွားလာတာပေါ့အဲ့ဒါပါလဲဆိုတော့ဒီ Sky Forum တို့လို့နိုင်ငံရေးအသစ်ဖြစ်ထွန်းမှုတွေဟုတ်ကဲ့ဟိုငါတို့ကဗမာတွေဟိုမြေပြားမှာနေကြပြီမဲ့ဟိုငါတို့လည်းငါတို့ကိုယ်ငါတို့ manage လုပ်မှာပေါ့ဒီစီမံခန့်ခွဲပေါ်ပေါ်နိုင်ငံရေးရာဒီ federal bureaucracy ဖြစ်လာရဆိုတဲ့အမျိုးနိုင်ငံရေးရာကြမ်းကြမ်းခံပြီးတော့ဖြစ်ထွန်းမှုလေးရှိရပေါ့ဗျာဟိုလူမွေးရာပြောမလားစီရင်ွဲ့နွယ်ပြီးတော့ဒီရွာပေါင်းများစွာလဲဟိုမိရှုခံတာလဲခင်ဗျားတို့သိရပဲလေနော်ဆိုတော့စကိုင်းမှာဆိုရင်ကို20စကိုင်းလူရေ20ရာခိုင်နှုန်းကဟိုစစ်ပြေးတွေဖြစ်နေကြပေါ့ဗျာဒီအတိုင်းပဲငါငါတက်တမ8တန်းရှိရတယ်လူအဲ့ထက်တန်းကျော်ဆိုတော့20ရာခိုင်နှုန်းလောက်ကဖြစ်တယ်ရွာပေါင်းဆိုလည်းကျွန်တော်ထင်တာ6000ကျော်လောက်ရွာအိမ်ပေါင်း6000ကျော်လည်းမိရှုခံရပြီလေနော်ဆိုတော့အဲ့တော့ခုချိန်ထိတော့ကြမ်းကြမ်းခံနိုင်သေးရပြောအောင်ပါပေါ့ဗျာဆိုတော့ဟုတ်ကဲ့
ဒီကျွန်တော်နိုင်ငံတကာသုတေသနအဖွဲ့အစည်းတွေကဒီမှတ်တမ်းတွေကိုကျွန်တော်ကြည့်တဲ့အချိန်မှာပေါ့နော်မြန်မာပြည်ကပြည်ပခန့်နဲ့အကြမ်းဖက်မှုတွေကကမ္ဘာထိတ်ဆုံးလွန်ခဲ့အဆင့်တွေမှာပါလာတော့တွေ့ရတယ်ပေါ့နော်အဲ့ဒီကအကြောင်းပြချက်သူတို့ပေးတဲ့အကြောင်းပြချက်တစ်ခုက fragmentation လို့ခေါ်တယ်ပေါ့နော်ပြိပကောင်မှာပါပါဝင်ပတ်သက်နေတဲ့အစုအဖွဲ့တွေအကွဲအပြားပြားဖြစ်နေတာကိုလည်းသူထက်တွေ့တယ်လို့ပြောပါတယ်ဗျာအခုလေးလာမှုတွေရဆိုရင်ညာဒေသမှာဆိုရင်လက်နက်ကင်လှူရှာမှုနေကြတဲ့အဖွဲ့တွေလည်းယာနဲ့ချီပြီးတော့ရှိတယ်လို့ပြောကြပါတယ်ဒီအနေထားကဆက်လက်သိမှုစန့်ချေမှာဘလောက်တက်ရောက်လဲဗျာဆိုလိုချင်တာအများလက်နက်ကင်အဖွဲ့စည်းတွေကြာစုစည်းတဲ့ညီညွတ်တဲ့ဟန်ချက်ညီတဲ့စစ်ရေးလှူရှာမှုရှိတာမျိုးတွေ့ရလားဗျာ
ကျွန်တော်တို့ဒီလွတ်လပ်ရပြီးမရခင်နေရပေါ့ဗျာဒီပိုကျအောင်ဆန်းတို့ဒီပင်လုံးနေဖြစ်ခဲ့တာရဲ့ပြည်ကြနောက်ပိုင်းဦးနုတို့အုပ်ချုပ်ခနေရပေါ့ဗျာဒီဖြစ်ခဲ့တဲ့လူပေါင်း190ဖြစ်ခဲ့တဲ့ဟာတွေကဒီဟာမျိုးအခြေအနေမပြေခဲ့တဲ့ဟာမျိုးရှိရဲဆိုလိုချင်တာအခုဟိုတနိုင်ငံလုံးနဲ့ချင်းရှင်းကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုဒီမိုကရေစီသာခေါ်ကြတယ်ဖေရယ်ဒီမိုကရေစီသာပြောနေကြတယ်ဒီအောက်ခြေတွေမှာဖောင်ဒေးရှင်းဒီမှာတိဆောက်တဲ့အခွင့်အရေးတိုင်းသားနယ်တွေရောအခုဆိုဒီအညာတစ်ခွင်မှာမရခဲ့ကြဘူး။ဒါမှအရင်တော့ကဟိုမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုကိုပြောမယ်ဆိုရင်တမိုင်းခုလက်ရှိတမိုင်းကိုပေါ့ဗျာ။ဟို recent history ကိုပြောမယ်ဆိုရင်အရင်တော့ကအိန္ဒိယနဲ့ရှင်မဆိုခေါင်မိုးတို့ဟိုဘယ်လိုပြောမလဲ။ဝရန်ဒါတို့သိရမလား။ဖျားကန်းတို့ပဲတိဆောက်တဲ့ဟာမျိုးလုပ်နေကြတာ။အခုဟာတော့ဟိုကိုယ်နဲ့ကိုယ်တိဆောက်ရင်းနဲ့မှငါတို့ကနောက်ပိုင်းမှာပြန်စုစည်းရမယ်ဆိုတဲ့ဟာမျိုးပေါ့ဗျာ။ကျွန်တော်အဲ့ဟာမျိုးမြင်ချင်းတယ်။ဟိုဟိုနိုင်ငံမှာပြောနေရ fragmentation ပါလေဟိုစုကွဲနေကြပြီဆိုတာလေဟိုဟိုတနည်းအားလေခင်ဗျားတို့ဗီဒီယိုရရပဲဗျူတာပဲဒီအေးအေးကောင်းဆောင်ဝင်ကြည့်လေသူတို့ကခွဲထွက်ဖို့ဆိုတာတဲ့သူကဟိုသူတို့ရဲ့အစဉ်တန်းတစ်ခုပေါ့ဗျာဟိုကိုပါကိုမိမိကိုကိုကံကြမ္မာကိုဖန်တီးနိုင်မယ်ကိုနဲ့ကိုအုပ်ချုပ်မယ်ဆိုတော့နာဟိုဒါမျိုးလိုချင်ကြတာဟိုဆိုရင်အညာလဲအဲ့ဒီမျိုးပေါ်လာပဲလေပါသိရတယ်ပဲအညာလဲဒူးရည်များတယ်လေနော်မြေလဲပြန်တယ်အဲ့ပြကြဒီဘက်ဒီနေဆက်တစ်လျှောက်မှာဆိုဒီအပေါ်ပိုင်းနဲ့အနေဆက်တစ်လျှောက်ဒီမှာဆိုသူဟိုလူမျိုးတွေလည်းစုံတယ်လေနော်ဟိုရှမ်းပြည်ရှိရဒီဘက်ဆိုနာဂရှိတယ်ကရုကနန်ပြည်ရနော်ဒီဘက်ကကုကီတို့ချင်းတို့လည်းရှိတယ်ဆိုတော့မြန်မာပြည်ကြီးတွေကမြန်မာပြည်အသေးလေးလိုဖြစ်နေအောင်အညာတခွင်အားလဲနေနော်ဟိုနိုင်ငံကပြောနေတဲ့ဟာသူကမသိလို့ပဲပြောတယ်ပြောမှာပေါ့တကယ်ကြအခုဖြစ်ထူးမှုတွေကလူတွေခန်းနေရပြီမခုနပြောခဲ့တဲ့အတိုင်းကမှလူကြီးရဲ့20ရာခိုင်နှုန်းစကိုင်းမှာဟိုပြေးဆောင်နေရအိမ်မောင်းမြောင်းများဆိုတာဒါပြေးဆက်မှုတွေပဲဗျာနော်ကျွန်တော်မြန်မာလုံငယ်နှစ်80အတွင်းမှာမရခဲ့တဲ့ခွင့်ရေးတွေကိုကိုယ်နဲ့ကိုယ်ကို community ကိုဟိုတည်ချာကြည်ကြည်နဲ့တည်ဆောက်ရင်းနဲ့မှကျွန်တော်တို့ကနောက်တစ်ဆင့်တည့်မယ်လို့တော့ကျွန်တော်တို့ဟိုသုံးသပ်မိတာပေါ့ဗျာ
ဒီနေဆက်ဒေတာကတိုင်းရင်းသားဒေတာတွေကိုကြည့်မယ်ဆိုရင်ပေါ့လေကိုယ်နေမြေဒေတာကိုထိ ंछ ုပ်ထားနိုင်တဲ့နိုင်ငံတကာထွက်ပေါက်တွေပေါ့နော်ဘေးကနေဆက်ထွက်ပေါက်တွေကိုထိ ंछ ုပ်ထားနိုင်တဲ့နေရာမျိုးတွေကျွန်တော်တွေ့ရပါတယ်ဗျာအဲ့တော့အခုအညာဒေတာဆိုရင်တော့ဒီလိုမျိုးကိုနေရာကိုထိ ंछ ုပ်ထားနိုင်မှုအခိုင်မာတိဆောက်ထားနိုင်မှုပေါ့နော်စုစုစည်းနဲ့တိဆောက်ထားနိုင်မှုကဘယ်လိုနေသားရှိလဲမြအဲ့လိုမျိုးစုစည်းထားနိုင်မှုပါတော့တော်လိုင်းရွတ်ဘလောက်အရေးပါလဲမြ
ဟိုတိုင်းသားဒေတာတွေပဲအရင်ပြန်ကြည့်အောင်ထိ ंछ ုပ်နိုင်နေဆိုရဲဟိုထိ ंछ ုပ်နိုင်လိုက်လည်းမှန်တယ်လို့တကယ်ကြတော့ဟိုလေချောင်းရတော့ဟိုရှမ်းမြောက်ကလွယ်လို့တရုတ်နဲ့ပတ်သက်နေလို့မစိုးရင်ရပဲရှိရတနိုင်ငံလုံးရှမ်းမြောက်ကလွယ်လို့တရုတ်ကြောင့်မစိုးရင်ရပဲလေနော်အဲ့ဒီတော့ဒီအညာပေါ့ဒီကစကိုင်းတစ်ခွင်မှာလည်းအဲ့ဒီတိုင်းလည်းပြောလို့ရတာပေါ့ဗျာဟိုထိ ंछ ုပ်တာတွေရှိတယ်ဟိုတချို့ရလည်းဟိုလေနဲ့လာပြီးတော့ဟိုတောင်းကျမ်းတော်လည်းရှိရပေါ့ဗျာနော်နော်စစ်တပ်ကနေပြီးတော့ဘယ်လိုပြောမလဲကိုကတိုက်ရင်အားတော့ဒီအညာမှာတိုက်ရင်အားတွေကတိုင်းသားနေတဲ့ဆိုင်စူးစီးမှုမရှိဘူးအဲ့ဒါတော့သိကြတယ်ဆိုတော့ NUG လက်ခမသိရတိုင်းနေမီစိုးမှုကိုစူးစမ်းနေရရှိတယ်အဓိကစိန်ခေါ်မှုပြောမလားဒီအခက်ခဲတွေကဘာလဲဆိုတော့ဒီမြေပြန်လဲပြန်လဲပြုတ်ကြဘာလဲအရင်မြစ်တွေရဲ့တေးသေးချာချာဟိုထိထိရောက်ရောက်ဟိုအသုံးချနိုင်မှုအားနည်းစေရပြောမှာပေါ့နော်အဲဆိုလိုချင်တာပြန်ကွဲနေတယ်အဲ့ဒီပြန်တာလဲတကယ်ကြတော့ဟိုဒါလို့ရဖို့ခက်နိုင်တယ်ဘာလို့လဲဆိုခင်ဗျားသိရတိုင်းပဲဒီမြန်မာပြည်မှာဒီဆန္ဒပြမှုတွေပြောအောင်ပေါ့ဗျာအာဏာသိမ်းလိုက်တိုင်းဒါမှမဟုတ်လေတခုခုဟိုတောင်းဆိုလိုက်တိုင်းဒီဘာလဲအရင်တော့ဆိုရန်ကုန်တို့လိုမြို့ကြီးပြားကြီးတွေလောက်ပဲဖြစ်တာ哦အခုကတနိုင်ငံလုံးဖြစ်တာ哦ခုနကလည်းခင်ဗျားပြောတဲ့အတိုင်းတိုက်တာလည်းဒီစကိုင်းဆားခဲ့တဲ့ရရလက်နဲ့ဆွဲတိုက်နိုင်ကြတော့ဒီကောင်ကဒီ central light ပြောမလားရန်ကိုကွန်မန်ဒီအောက်ခြေအားစားတဲ့ဒီတော်လိုင်းရေးလေအဲ့တော့အောက်ခြေအားနေရာကမှာဖြစ်နေတဲ့တော်လိုင်းရေးကိုဟိုဒီဥမာ NUG ဒါမှမဟုတ်လေဂျန်နဲ့တစ်ဖွဲ့ဝဲတစ်ခုကတေချာလေးစုစည်းလုပ်မယ်ဆိုရင်ဟိုပါဇက်နဲ့လဲစုစည်းစည်းပျော်ရင်းနဲ့နောက်ကနေလဲ resource mobilization ပေါ့ဗျာဒီအရင်မြစ်တွေလဲထည့်ရတာဟုတ်ဆိုတော့နောက်ကနေလဲအရင်မြစ်ဆိုငွေပါမယ်ဗျာဟိုလက်နဲ့ပစ္စည်းအကုန်ပေါ့ဗျာဆိုအဲ့တော့အဲ့ဒီဟာမျိုးမထည့်နိုင်ရင်တော့ကျွန်တော်ဆိုလိုတာဒါမျိုးပြန်ကျဲနေမှာပဲအဲ့ဒီပြန်ကျဲမှုကလဲကျွန်တော်ကတော့ခုနကအရင်ပထမမိကုန်းကိုမေးတဲ့အချိန်မှပြောခဲ့တဲ့အတိုင်းပဲဒီကိုအောက်ခြေမှာရှိတဲ့ community ကစုဖွဲ့တွေကတယောက်နဲ့တယောက်အတူတူဟောငါတို့ကတခုခုပူးပေါင်းလုပ်ရင်းနဲ့မှတခုခုရမယ်ပေါ့သူတို့လိုချင်တဲ့ဟာဆိုတော့ဟိုအတွေ့အကြုံကိုကျွန်တော်ကဟိုယူတဲ့အချိန်လားလို့အဲ့ဒါမျိုးပဲသုံးသပ်ပါတယ်ဟုတ်
မြန်မာမူဝါဒရေးရာ ISTJU ကဦးဇော်ရူဆိုင်ကိုကိုငင်းချင်အေးကဆက်သွယ်မြင့်မြန်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံအတွင်းလျှက်စစ်ရင်တင်သွင်းမှုမှာအခုကင်းလွတ်ခွင့်ရထားပြီးတရုတ်ကားထုတ်လုပ်ရေးလုပ်ငန်းတွေကဈေးကွက်ဝေစုအများစုရထားပါတယ်လျှက်စစ်ကားတွေအသွင်းဖို့အတွက်အသွင်းစတေရှင်တွေနှဲပါနေသေးပေမဲ့လို့ဈေးကွက်ကတော့ကြီးထွားလာနေတယ်လို့လည်းပြည်တွင်းကားလုပ်ငန်းအတိုင်းဝန်ကပြောဆိုကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိကြီးထိုက်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်ကားဈေးကွက်မှာအစည်းအဝေး 9,000 လောက်နဲ့လက်ပတ်နေတယ်လို့ EVNet မြန်မာရဲ့အယောက်မန်နေဂျာကိုထက်အောင်ဆိုင်က VOA ကိုပြောပါတယ်
။အစည်းအဝေးအမြင်ရောမှာဈေးကြီးအောင်နဲ့ 9,000 ကျားမှာလက်ရှိဈေးကွက်မှာလက်ပတ်ကြပါ
ပြီးခဲ့တဲ့ဇန်နဝါရီလကုန်အထိကုန်လမ်းပို့ဆောင်ရေးမှာရင်းမှတ်ပုံနေတဲ့လျှက်စစ်ကား EV အစီးရေ 2,218 ဆီရှိကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းမှာနိုင်ငံပိုင်သတင်းကဖော်ပြပါတယ်အများစုကတော့တရုတ်ကတင်သွင်းတာဖြစ်ပါတယ်2023ခုနှစ်ဇန်နဝါရီလကနေ2024ခုနှစ်ဇန်နဝါရီလအထိရင်းမှတ်ပုံတင်ထားတဲ့လျှက်စစ်ယင်မျိုးစုံအစီးရေ 9,308 ဆီးရှိချောင်းကုန်လမ်းပို့ဆောင်ရေးဦးစီးဌာနထုတ်ပြန်ချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းကဖော်ပြပါတယ် EV Lucy က2,218 ဆီ EV Light Truck 70 ဆီ EV Cycle 2,836 ဆီ EV 3B 244စီကိုကုန်လမ်းပို့ဆောင်ရေးဦးစီးဌာနမှရင်းမှတ်ပုံတင်ထားတယ်လို့ဖော်ပြတာပါမြန်မာနိုင်ငံမှာ EV ယင်တင်သွင်းရောက်ချခွင့်ပြုထားတဲ့ကုမ္ပဏီ80ခုရှိပြီး EV ယင်တွေကိုအခွန်ကင်းလွတ်ခွင့်ပေးထားကြောင်းလည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်လက်ရှိမှာတော့ဓာတ်ဆီဒီဇယ်သုံးကားဟောင်းတွေရောင်းပြီးချက်သိန်း 1,000 အောက် EV လျှက်စစ်ကားတွေဝယ်သုံးလာသူတွေရှိလာတယ်လို့ EV အယောင်သမားကိုနိုင်ကလည်း VOA ကိုပြောပါတယ်အဲ
တချို့ကဟိုဒီကားကကလေးကျောင်းကျုံရဲ့ဈေးသွားမယ်ပြီးရင်တစ်နေ့ကိုကီလိုမီတာ80 100ဒီဒီအတုံးမျိုးဘယ်ရန်နေရပေါ့နော်ဘယ်ရန်နေတော့ကျတော့သူတို့ကတော့စီးပြီးကားလေးတွေဝယ်ကားအသေးလေးတွေဝယ်တယ်ပေါ့နော်ဒီလိုအဖြစ်လဲသူကစိတ်အများကြီးမတုံးအောင်ထောင်းအောက်လေးတွေပဲပြီးရင်ဒီဒီ900-800အော်လေးတွေပဲ300လောက်ကြာတော့သူကစီကားလေးကိုရောင်းပြီးတော့မှ EV ကိုချင်းကြတယ်
ချက်သိန်း 1,000 ဂျော်ဒန်ဇင်ကန်အဆင့် EV ကားတွေဝယ်ယူသုံးဆက်သူတချို့လည်းရှိတယ်လို့သူကပြောပါတယ်။ EV ကားဈေးကွက်ကကြီးထွားလာနေတယ်လို့လည်းသူတို့ကရှုမြင်ကြပါတယ်။ EV ကားတွေအတွက်အဓိကအခက်အခဲတစ်ခုကတော့အားသွင်းတဲ့ charging stations တွေမလုံလောက်သေးတဲ့အချက်ဖြစ်ပါတယ်။အများစုကတော့အိမ်သုံးအတွက်အိမ်မှာအားသွင်းဖို့တက်ဆင်ကြပေမဲ့ပါဝါမီတာရှိဖို့လိုတယ်လို့ EV နဲ့မြန်မာရဲ့အယောက်မန်နေဂျာကိုထက်အောင်ဆိုင်ကပြောပါတယ်
။မြို့ရဲမှာဒီမျိုးပေါ်မှာဒီရဲ့ဟိုဟုတ်တာတွေကတော့သူအိမ်မှာခြားခြားတက်ကြတာများတယ်။အကြီးကတော့အိမ်မှာခြားခြားတက်မယ်ဆိုလို့ရှိရင်ကဟိုရင်းအင်ဒိုမီတာနဲ့အတုံးလို့မရဘူး။ဟိုအနည်းဆုံးတော့ပေါင်းမီတာဖြစ်တာ။အဲ့တော့ပေါင်းမီတာရှိသေးတာအိမ်ကတော့အိမ်မှာပဲခြားခြားတက်ပြီးတော့သူတို့ဟိုကြီးကြတယ်ပေါ့နော်။အဲ့ဒါတော့အဆင်ပြေတယ်ခင်ဗျာ။အဖြေသွားတယ်ဆိုလို့ရှိရင်ကတော့ကျွန်တော်တို့ဟိုတယ်တို့အဲ့ဒီညလမ်းမှာရှိတဲ့ခြားခြားတက်ရှင်တို့အဲ့လိုမျိုးနေရာတွေကိုပြခုပြီးတော့ပြီးသွားကြတာများပါတယ်။
ရန်ကုန်မှာတော့လျှက်စစ်ကားတွေ24နာရီအသွင်းနိုင်တဲ့စတေရှင်တစ်ခုရှိပြီးရန်ကုန်မန္တလေးတောင်ကြီးတို့လိုမြို့ကြီးတွေကိုလျှက်စစ်ကားတွေနဲ့ခီးသွားဖို့လွယ်ပေမဲ့အဲ့ဒီကနေနေတွေကိုဆင်းမဲ့သွားမယ်ဆိုရင်တော့အသွင်းရေးအတွက်အခက်အခဲရှိတယ်လို့ EV ကအယောင်သမားကိုနိုင်ကလည်းပြောပါတယ်။
ဒီတချို့ဒီ charging station တွေက24နာရီနေရတဲ့နေရာရှိတယ်။တချို့ station တွေကြတော့ဟို24နာရီနေရတဲ့ဆက်ရှိတယ်။24နာရီမီရတဲ့ charging station တွေဆိုရင်တော့ဟိုကိုနဲ့အနည်းဆုံးရှိရဆိုရင်တော့အဲ့ကောင်သုံးမျိုးလို့အဆင်ပြေတယ်။24နာရီမီရတဲ့နေရာတွေကဘယ်နေရာတွေလဲဆိုတော့ကျွန်တော်တို့တခင်များပန်းချံရှိတယ်။ပြီးတော့နောက်ပြီးတော့လေရင်ကွင်းအကြီးဆိုင်ရာလေရင်ကွင်းတွေက charging station အဲ့နှစ်ခုကတော့24နာရီမီရပါတယ်ခင်ဗျာ။
ရန်ကုန်မှာလျှက်စစ်ကား EV တစီးမိလောင်မှုလူမှုကွန်ရက်မီဒီယာမှာပြန့်နှံ့ခဲ့ပြီးတဲ့နောက် EV ကားတွေရဲ့ဘေးကင်းလုံခြုံရေးဟာလည်းစိုးရိမ်စရာဖြစ်လာပါတယ်။ EV နဲ့မြန်မာရဲ့အယောက်မန်နေဂျာကိုထက်အောင်ဆိုင်ကတော့ EV ကားတွေအသွင်းနဲ့စနစ်တက်စင်တဲ့နေရာမှာဘေးကင်းလုံခြုံရေးကိုအလေးထားဖို့လိုအပ်တယ်လို့ထောက်ပြပါတယ်
။ကားတွေကနေပြီးတော့ဟိုစားလောင်တာမျိုးမဟုတ်ဘဲနဲ့တော်တော်များများတော့ဒီဟိုပေါ့လက်ဖြစ်ကအင်တော်လေးရှင်းမှာအဲ့ဒါတက်ပြီးလောင်တာများပါတယ်။ အော်မာချာရှိနေချာလည်းပေါ့ဖြစ်တာနေပါတယ်ဒီချာကြောက်ကိုအဲ့ဒီပိုင်းဆိုင်ရာလို့မျိုး installation လုပ်တဲ့အခါသင်တဲ့အခါကြလို့ရှင်သူ့ဟိုတတ်မှတ်ထားတဲ့guideline တိုင်းပုံမလို့ရှင်ဒီသုံးထားတဲ့ material တွေကပြန်နဲ့မပြည့်တာလို့ပါလို့ဆိုလို့ရှင်ကျွန်တော်အဲ့ဒီကနေပြီးတော့ပေါ့ဖြစ်ပြီးတောင်းကြတာများတယ်ပေါ့နော်အဲ့ကျွန်တော်အခုလက်ရှိမြန်မာနိုင်ငံထဲမှာတော့ဒီ EV ကနေပြီးတော့ကားကြောင့်မီနာမဲ့ပလာတော့လက်ရှိကျတော့ကျွန်တော်တို့မတွေ့သေးပါဘူးခင်ဗျာ။ဒီစာပေါ့တော့မဟုတ်ဒီ installation ဆိုကြောင့်ဒီ charger installation wire တွေကနေပြီးတော့နောက်ပြီးတော့ပေါ့နော်မီကူတာပါညာတော့ဒီလိုကျွန်တော်တွေ့ပြီးသွားတယ
်။ EV အယောင်သမားကိုနိုင်ကတော့ရန်ကုန်က EV ကမီလောင်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလို့ပြောပါတယ်ရှင
်။ EV ကမီလောင်နေဆိုတာကမြန်မာနိုင်ငံမှာတော့ရှိတယ်ဒါပေမဲ့ EV ကားကြောင့်မီးလောင်တာမဟုတ်ဘူး EV ရဲ့ battery ကြောင့်မီးလောင်တာမဟုတ်ဘူး user ရဲ့user ရဲ့အသုံးပြုမှုဟိုပြီးတော့နောက်တစ်ခုက user ဖို့ပေါ့ဗျာကျွန်တော်တို့ဒီတူလာသွားတဲ့ကားကကျွန်တော်လေ့လာလိုက်တော့ဒီကားတုကန်ကနေထုတ်တဲ့ကားကိုသူက user ပြီးတော့250ဘာပေါ့ cc နဲ့မီးရပါတဲ့ဟာကိုသူက660ထိုက်ကျင်ကျင်တော့တက်လိုက်တယ်သူရဲ့သူပြပြမောမလိုက်တဲ့ဒီ wiring man နေပြီးတော့ကျွန်တော်တို့လောင်းနေလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်တယ
်အပတ်စဉ်စီးပွားရေးကဏ္ဍမတ်သိန်ကြီးထိုက်တင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်စိတ်ကျန်းမာရေးဆိုတာဘာကိုပြောတာပါလဲဘာကြောင့်အလေးထားသင့်ပါလဲလူမှုကွန်ရက်တွေကြောင့်စိတ်ပိုင်းထိခိုက်မှုတွေဖြစ်ရောအောင်ဘယ်လိုလုပ်နိုင်တယ်လဲဆိုတာတွေကိုမက်ဆုမြတ်မကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစိတ်ကျန်းမာရေးအထူးကဆရာဝန်ဒေါက်တာနီလာသွင်းနဲ့မေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရရှင
်အမေရိကန်ပြည်ထောင်စုမှာမေလဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါက်အောင်လို့အသိပညာပေးတဲ့လားဖြစ်ပါတယ်စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်။ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Maimonides ဆေးရုံရဲ့ဒီဆေးယောဂါကူဌာနမှာခလီးငယ်နဲ့ဆယ်ကျော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကုသပေးနေတဲ့ဒေါက်တာနီလာသွေးကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့เนาะလူတရားရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့တခါနေဖန်ကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးပူပြီးတော့ပေါ့เนาะဟိုပြောပြကြတယ်အဲသူစီလို့စီချိုရှိတယ်သွေးလို့ရှိတယ်နှလုံးရောဂါရှိတယ်အဆရှိသဖြင့်ပေါ့เนาะအဲ့အခါမှာစိတ်ကျန်းမာရေးကလည်းကျန်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ကျန်းမာရေးဆိုတာလေရုပ်ကျန်းမာရေးလိုပဲအရေးကြီးတယ်။ဘာကြောင့်လဲဆိုတော့ကျမတို့စိတ်ကျန်းမာရေးကြောင့်မို့လို့လေရုပ်ကျန်းမာရေးကိုထိခိုက်နိုင်တယ်။ရုပ်ကျန်းမာရေးကြောင့်မို့လို့လေစိတ်ကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတော့ဒီနှစ်ခုကိုကျမတို့ကတစ်ခုအနည်းနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်။
အဲ့တော့ဒီစိတ်ကျန်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကျန်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင်။
ဆိုတော့စိတ်ကျန်းမာရေးဆိုတော့ကျမတို့ကအခြေခံအားဖြင့်ကတော့ကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်။နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်။အဲနောက်ကျမတို့ပြုမှုတွေအပြုမှုတွေရှိမယ်ပေါ့နော်။အဓိကတော့ကျမတို့ဟိုအင်္ဂလိပ်လိုပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်။ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ကကျမတို့ရဲ့အဲနေ့စဉ်ပေါ့နော်ပြုမှုဆက်ဆံတဲ့relationship ပေါ့เนาะဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုမှုတွေအပြုမှုတွေပေါ့เนา
ะနောက်ဒီဟိုစိတ်တမ်းပိုင်းနဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့เนาะဒီ online ပေါ်ကနေရတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာတွေကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုဖြစ်အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုတတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုယ်တိုင် sensitive တင်တယ်လဲဖြည့်ရှင်းတင်ပါလဲရှင
်ဘယ်လိုသိတင်တယ်လဲဆိုတော့ကျွန်တော်ကဟိုကွာနေစင်ထလာပြီးတော့နေစင်မှာဒီ social media ကိုအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်အကြောင်းကိုသိချင်ရဲ့ဒီ social media အနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်နေတာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်က ဘယ်လောက်တိအောင် limit လုပ်မလဲဆိုတဲ့အပေါ်မှာလည်းကိုကမူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုယ့်ရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုဟာတွေပေါ့ဟို feelings တွေပေါ့နော်ဟိုဒီတူရကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါကျမတို့မကြမ်းမကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနေပြောနိုင်နေဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ဒီကနေတစ်ဆင့်ပို့သွားပြီးဆိုရင်တော့လေကိုယ့်ရဲ့နေစဉ်သွားလာလှုပ်ရှားနေတဲ့အရှင်သန်မှုကိုလာပြီးတော့ထိခိုက်လာတာပေါ့နော်ဟို daily routines တွေကိုလာပြီးထိခိုက်လာတယ်ဆိုတော့ဒါကိုယ်ကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာ healthy ဖြစ်သလားဒါမှမဟုတ်ရင်ဒီ unhealthy ဖြစ်နေပြီလားဆိုတာတွေပေါ့ဒါကြတော့ဟိုကျွန်တော်ကဘာနဲ့ပြန်ပြောဆို behavior ပေါ့ခုနကပြောသလိုခံစားချက်ကနေတစ်ဆင့်behavior တွေမှာပါလာပြီးတော့ထိခိုက်လာပြီဆိုရင်တော့ဒါကျွန်တော်ကပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူအောင်ပေါ့နော
်ဒါနဲ့တစ်ဆက်ထည့်ပြောချင်တာတော့ဒီမြန်မာလူမှုအတိုင်းဝိုင်းထဲမှာကဒီစိတ်ချမ်းသာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြဘူးလေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ကတော့ဟိုအယူလို့သတ်မှတ်ကြတော့ပါပဲဆိုတာမျိုးအမြင်နေလဲရှိတတ်တယ်ဆိုတော့အဲ့လိုမျိုးဆွေးရင်နေမဲ့သူမျိုးကိုဆရာမအညီနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျမတွေ့လာရတာပေါ့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအာဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျမတို့အရန် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုရှိပြီဆိုရင်အဲ့9ယောက်ထဲမှာ1ယောက်ကpossibly depressed ဆိုတော့အရန်ပေါ်တယ်အရန်ပေါ်ဆိုတော့ဟို depression ကဘယ်လောက်ပေါ်တယ်လဲဆိုလို့ရှိရင်ဒီစီဂျိုယောဂရှိတဲ့သူလူလက်ပိုင်းမှာစီဂျိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလိုတာဆိုတော့ကျတော့ဒါတွေကိုကျမတို့ကဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှုပတ်ဝန်းကျင်မှာဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်အတက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီအစိတ်တက်ခံအားခွန်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတစ်ယောက်က depression ဖြစ်ကျမတို့ depression က common ဖြစ်လို့ depression နေနဲ့ပြောတာပေါ့နော်တခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာလည်းအတူတူပါပဲဟိုယောဂတခုဖြစ်လာစေတဲ့အကြောင်းနဲ့မှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျမတို့ genetically ဒါကဟို predisposed ဖြစ်တယ်ပေါ့နော်ဟိုမျိုးရိုးမှာဒီမိဘမှာရှိတယ်ဆိုသားသမီးမှာရှိနိုင်တဲ့သဘောရှိဆိုတော့ဒါတွေကလည်းများလာတယ်နောက်တစ်ခါဒီ social factors တွေပေါ့နော်ဒီ socially လူမှုဝန်ကျင်မှာဖြစ်နေတယ်ကျမတို့အခုဆိုရင်ကျမတို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုလုံးလုံးစေစုံမုန်တိုင်းပေါ့နော်ဒီဟိုမုခါမုန်တိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမယ်မန္တလေးမှာရှိမယ်စကိုင်းမှာရှိမယ်ဆိုတော့အကုန်လုံးတည်းကျမတို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့နော်ဒီလိုဖြစ်အစိုးရကျမတို့ကုန်ကြနေရဆိုတော့ဒါတွေကကျမတို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့နော်ခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျမတို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုအရောမဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတိမ့်ပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression လို့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါကပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမှာပါတယ
်။ American ပြည်ထောင်စု New York မြို့က Maimonides ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာနီလာသွေးပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းတိုင်းမြန်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျမဆုမြတ်ပါပါရှင်။
မဆူမြတ်မွေရဲ့လူမှုရှုခင်းစီစဉ်ပါရှင်။အခုဆက်ပြီးတော့ဒုက္ခသည်များလေးနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးပါမယ်။ကမ္ဘာပေါ်မှာ3မိနစ်တိုင်းလူတစ်ယောက်ဟာအိုးအိမ်ဆုံးခွာနေရပြောင်းနေရပါတယ်။လူ68ဦးမှာတဦးကခိုလုံခွင့်တောင်းခံသူဒါမှမဟုတ်ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ IDP ဒါမှမဟုတ်ရဲ့ဒုက္ခသည်တွေဖြစ်ကြပါတယ်။ဒီလိုဒုက္ခသည်ဆိုင်ရာအခေါ်အဝေါ်အသုံးလုံးတွေကဘယ်လိုကွာခြားပါလဲ။ဇွန်လ20ရက်နေ့ကကြာရောက်ခဲ့တဲ့ဒုက္ခသည်များနေ့အကြောင်း VOA ပုံပြရုပ်သံမှာကိုရင်းခန့်ပေါင်းတင်ပြထားပါတယ်ရှင်။
ကမ္ဘာပေါ်ကဒုက္ခသည်တွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နှစ်စဉ်ဇွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသဘောတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2001ခုနှစ်မှာစတင်ထိမ့်မှတ်ပြုလုပ်တာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်တယ်လဲခိုလုံခွင့်ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံခွင့်ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်ဆုံးခွာနေရပြောင်းနေရတာပါလူ68ဦးမှာတဦးကခိုလုံခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်ဆုံးခွာပြရသူ IDP ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ် Refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုအဖွဲ့အစည်းနိုင်ငံခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်ကုန်တီးဆိုရင်လူပေါင်း86သန်းခွဲဟာသူတို့နိုင်ငံပြည်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ် Asylum Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်ပါဆိုရင်ဒီလိုအပြေဆောင်နေသူ4.2 တန်းလောက်ရှိပါတယ် IDP အိုးအိမ်ဆုံးခွာပြေးရသူ IDP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့အိုးအိမ်ဆုံးခွာထွက်ပြေးနေရသူဖြစ်ပါတယ်လက်နက်ကင်ပြိပခအကြမ်းဖက်မှုလူခွေချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောင့်တောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့ဆောင်ရှောက်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ် Migrant ရွှေ့ပြောင်းအခြေချသူရွှေ့ပြောင်းအခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေ့ပြောင်းနေထိုင်သူမှန်သမျှကိုပြောတာပါအနေအကြောင်းအသက်ပေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်။ရွှေ့ပြောင်းတာကလည်းတရားဝင်နီးတရားဝင်နီးလမ်းနေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါရီအကုန်ဖြစ်နိုင်ပါတယ်။2020ခုနှစ်မှာရွှေ့ပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်။ဒုက္ခသည်ခိုလုံခွင့်ရှောက်ထားသူပြည်တွင်းနေရဆုံးခွာပြရတဲ့ IDP နဲ့ရွှေ့ပြောင်းခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝပွဲပြားပါတယ်။ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်အရေးတချို့ရွှေ့ပြောင်းခြေချသူတွေမရနိုင်ပါဘူး။ဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းတွေပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါ။ဖက်မှာတော့ရွှေပြောင်းခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလုပ်ဆောင်ရပါမယ်။သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ
်။ကိုဝေးမခန့်မောင်တင်ပြပေးခဲ့တာပါရှင်။ဇွန်လ25ရက်အင်္ဂါမနက်ခင်း View Radio အစီအစဉ်လေးကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပါအောင်မယ်ရှင်။ရေကနေငယ်ကြိုင်ဌာနရဲ့2024ခုနှစ်နှစ်ပတ်လည်နိုင်ငံတကာလူကုန်ကူးမှုအစဉ်ကန်စာထဲမှာမြန်မာနိုင်ငံကိုအစိုးဆုံးအဆင့် TR3 မှာဆက်ပြီးတော့သတ်မှတ်ထားသလိုလူကုန်ကူးမှုတွေမှာအစိုးရကိုယ်တိုင်ပါဝင်ပတ်သက်တဲ့13နိုင်ငံဆင်းမှာလည်းထည့်သွင်းထားပါတယ်။လူတွေကိုအလုပ်ကောင်းကောင်းရမယ်ဆိုပြီးလူကုန်ကူးသူတွေကလိန်ညာခေါ်ယူအွန်လိုင်းပေါ်ကနေတခြားသူတွေကိုငွေကြေးလိန်လဲတာတွေလုပ်စီတဲ့အကြောင်းနဲ့ဒီလိုလိန်လဲခံရတဲ့အထက်မှာအမေရိကန်နိုင်ငံသားတွေလည်းပါတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဘလင်ကန်က2024အစဉ်ကန်စာထုတ်ပြန်တဲ့အချိန်မှာပြောသွားပါတယ်။online လိန်ညာလုပ်ငန်းတွေကိုစစ်ကောင်စီကထိထိရောက်ရောက်မနှိမ်နှင်းနိုင်တာတို့ကိုလည်းအစင်ကစားထဲမှာထောက်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိဘဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရေးနီးလန်းအားလုံးကိုအသုံးပြုနေပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးခရစ်တန်ဘရစ်ဟာပြီးခဲ့တဲ့ဗီယက်နမ်ခီးစဉ်အတွင်းမှာမြန်မာစစ်တပ်ကရေတပ်အကြီးတန်းအရာရှိတဦးနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာ VOA ကမေးမြန်းတဲ့အခါမှာနိုင်ငံသားရေးဌာနတာဝန်ရှိသူတွေကအခုလိုတုံ့ပြန်တာပါ NUG အမျိုးသားညီညွတ်ရေးအစိုးရလူခွေရေးဝန်ကြီးဦးအောင်မျိုးမင်းကတော့လူမျိုးတုံးတက်ပြတ်မှုအပါအဝင်အနာသိမ့်ပြီးတဲ့နောက်ပိုင်းစစ်ရာစွေးမှုတွေကျူးလွန်တဲ့ရာဇဝတ်သားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ရာတွေသုံးပြီးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ပို့ပြီးတော့လိုလာတယ်လို့ VOA ကပြောပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်းဂီတဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Gilwich ဖြစ်ပါတယ်။ဇွန်လ25ရက်နေ့တင်လာမယ့် Radio အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါရစေ။ကျွန်မ KB ထွေးပါ။အားလုံးကျမ်းမာပေးကင်ကြပါစေရှင်။